Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာသောရရှိများချက်ဒီမင်္ဂလာဖျော်ဖြာနဲ့ပြည့်စုံလို့မကြပါစေ VOA မြန်မာပိုင်းရဲ့2018ခုနှစ်ဇွန်လ9ရက်ကြာတာပတိုင်းနေ့နံနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုင်းဒိုမီတာ24/50/51တူကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ရပါတယ်ခင်ဗျာကျွန်တော်ဆက်မှုပြပါခင်ဗျာခုနှစ်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်ကျော်စံသာပါအကြခင်ကျင်းပမဲ့ G7 ထိပ်သီးဆွေးနွေးမှာသူရဲ့ကုံတော်ရေးမူဝါဒတွေကိုဝေဖန်ခံရပွဲရှိပေမဲ့သမ္မတဒေါ်နယ်ထရမ့်ကနောက်ဆုံးမှာမဟုတ်ဘူးလို့ဆိုပါတယ်။မူရည်ပြမှုအတွက်တန်တရားရှိသူတွေကိုဥပဒေမဲ့ဆက်ဖြတ်ဖန်ဆီးရတဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကိုကုလသမဂ္ဂဝေဖန်လိုက်ပါတယ်။ဒီလိုနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြမှာဖြစ်ပါခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ဒါဒီအဲ့လိုသတင်းတွေကြီးညာပြီးနားဆင်ကြရမယ်သတင်းလွှာလေးတွေမှာဆိုရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့ဒုက္ခသည်နေရပြန်ရေးကုလသမဂ္ဂနဲ့မြန်မာနိုင်ငံတို့ကြားမှာသဘောတူညီမှုရခဲ့တာနဲ့ပတ်သက်ပြီးတော့
The Secretary General welcomes the memorandum of understanding reached by the government of Myanmar, UNHCR and the UN Development
ကုလသွေးမှုကြောင့်ရဲ့ပြောခွင့်ရသူ Stephen Dujarric ပြောဆိုသွားတာဖြစ်ပါတယ်။သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါပြင်ဒီကိစ္စပေါ်မှာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ရဲ့သဘောထားချန်ပီနယ်အစိုးရဝန်ကြီးဖွဲ့ပြည်ပခီးစဉ်တစ်ခုကိုသမရကတားမိလိုက်တယ်ဆိုတဲ့အကြောင်းနဲ့မလေးရှားနိုင်ငံကိုမူရစေဝါခိုးထုတ်တဲ့တရားခံဖမ်းဆီးရမိတဲ့သတင်းလွှာစာရာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေအဖြစ်ဦးကျော်စံသားရဲ့မြန်မာအရေးတုံ့တက်ချက်နဲ့သူယုံကြည်ရာအစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါ။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ G7 ခုနိုင်ငံရဲ့လာမယ့် TV စီးပွဲကြရင်သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ကုံတော်ရေးမူဝါဒတွေနဲ့ပတ်သက်ပြီးအဟမိတ်နိုင်ငံရဲ့ဝေဖန်မှုတွေကြုံရမှာဖြစ်ပေမဲ့သူရဲ့မူဝါဒအတိုင်းအခိုင်အမာယက်တည်လိမ့်မယ်လို့သမ္မတအင်ရှူရာထိတ်တန့်စီးပွားရေးအကြံပေးသူကပြောကြားလိုက်ပါတယ်။အမေရိကန်နဲ့ G7 နိုင်ငံတွေအကြတင်းမာမှုကတော့တခုမဟုတ်တခုရှိနေစေဖြစ်တယ်လို့ National Economic Council ရဲ့ Director Larry Kudlow ကဆိုပါတယ်။ဒါမဲ့ G7 ထိပ်သီးစီးပွားကိုအင်ရှင်အဖြစ်လက်ခံကျင်းပမဲ့ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့ဂျာမနီဝန်ကြီးချုပ် Angela Merkel တို့နှူးဆွံကလည်းစောက်ကြနေစနေနေ့နှစ်ရက်ပြည်လုံးမဲ့ဆွေးနွေးပွဲမှာဆုံးဖြတ်ချက်ချဖို့အခက်ကြုံနိုင်တယ်လို့ခန့်မှန်းလိုက်ပြီးတဲ့နောက်အင်ဂျူရောကအခုလိုတုံ့ပြန်ပြောကြားလာတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာသူ့ရဲ့မဟာမိတ်ဘက်တွင်နဲ့ရောတရုတ်နဲ့မှာကုံတော်ရေးစစ်ပွဲဖြစ်နေပြီဆိုတာကိုလည်းလယ်ရီကတ်လိုကညှဉ်းဆန်သွားပါတယ်။ဒါပေမဲ့အမေရိကန်အလို့သမားတွေနဲ့ဆက်မှုလုပ်ငန်းတွေကိုကာကွယ်ဖို့လူအပ်တာတွေကိုတော့သူတို့ဆက်လုပ်သွားမယ်လို့လည်းပြောကြားသွားပါတယ်။
အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအခွင့်အရေးတိုက်ဖြတ်ရေးအထောက်အမှုဟာစွန့်ရည်အရင်းမြစ်မပြည့်ဝတဲ့စိန်ခေါ်မှုတွေနဲ့ဆက်လက်ပြီးရင်ဆိုင်နေရပြီးအရေးပါတဲ့အစိုးရဌာနတွေမှာအရေးချင်းကင်းမဲ့ပြီးချက်စားပျက်စီးမှုတွေလည်းရှိနေတယ်လို့အာဖဂန်နစ္စတန်ပြည်နယ်တိဆောက်ရေးအမေရိကန်စစ်ဆေးမှုချုပ်ရှီဂါရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။ဗိုလ်တပ်ဖွဲ့နဲ့ထုတ်ပြန်တဲ့ဒီအစိုးရခန်းစာထဲမှာရှီဂါကအာဖဂန်နစ္စတန်မှာအခွင့်အရေးတိုက်ဖြတ်ရေးဗျူဟာအကောင့်ထည့်ဖော်ရေးအထောက်အမှုတွေအာဖဂန်အရာရှိတွေကိုချီးကျူးထားပေမဲ့နိုင်ငံတကာအဆင့်တန်းနဲ့မပြည့်မီတဲ့အချက်တွေကိုလည်းထောက်ပြထားပါတယ်။အာဂီတိုက်ဖြင်ရတဲ့ဝန်ကြီးဌာန15ခုကိုဥတီထားပေမဲ့အရေးအကြီးဆုံးဖြစ်တဲ့အာဖဂန်ကာကွယ်ဝန်ကြီးဌာနနဲ့ပတ်သက်လို့တော့ရှင်းရှင်းလင်းလင်းပြောမပြထားပါဘူး။အမေရိကန်ပြည်ထောင်စုကအာဖဂန်နစ္စတန်လုံခြုံရေးနဲ့တည်ငြိမ်ရေးအတွက်ဒေါ်လာ1 trillion နီးပါးအသုံးပြုခဲ့ပြီးဖြစ်ပါတယ်
။အာဖရိကတိုက်မှာအမေရိကန်အထူးကွန်မန်ဒိုတပ်ဖွဲ့အရေးအတွက်ဖြတ်တောက်ဆွဲချမယ်ဆိုတဲ့ရာဒတ်ချက်ကိုအမေရိကန်စီရေးကျွမ်းကျင်သူတွေကအမျိုးမျိုးတုံ့ပြန်နေကြပါတယ်။အာဖရိကတိုင်းမှာရှိတဲ့အမေရိကန်ကွန်မန်ဒိုအရေးအတွက်ဟာလမ်းမဲ့သုံးနှစ်အတွင်းထောက်မရကနေ900အထိကျဆင်းသွားမယ်ဆိုတဲ့အစီအစဉ်ကို The New York Times သတင်းစာကစတင်ဖော်ပြလိုက်တာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးဌာနအရာရှိတွေကဒါကိုအကြမ်းင်းသဘောတူထားကြပေမဲ့အပိသက်ဆုံးဖြတ်ချက်မထက်တိုက်ရသေးဘူးလို့ VOA ကိုပြောပါတယ်။ဒီလိုအရေးအတွက်ဆွေးချာရေးအဆိုပြုချက်ဟာပြီးခဲ့တဲ့အောက်တိုဘာလကနီဂျာနိုင်ငံမှာအမေရိကန်အထူးတပ်ဖွဲ့ဝင်4ယောက်ချုံခိုးတိုက်ခိုက်သေဆုံးခဲ့ရပြီးနောက်စတင်လာခဲ့တာဖြစ်ပါတယ်။တဟာသင်္ဏမပြည့်စုံမှုပေါ်ဆမှုတွေကြောင့်ဖြစ်တယ်ဆိုတာကိုသုံးသပ်သိရှိရပြီးတဲ့နောက်အန်ဒီယားပြတဲ့အာဖရိကတိုက်ဒီနေရာကအမေရိကန်စစ်သားအရေးတက်လျှောက်ချဖို့အမေရိကန်အထက်လွှတ်တော်အမတ်တချို့ကအစောတလျင်တောင်းဆိုလာကြတာဖြစ်ပါတယ်။အခုလိုအမေရိကန်တပ်သားအရေးတက်လျှောက်ချရေးလုံမဲ့အချိန်ဟာအာဖရိကတိုက်မှာတရုတ်နဲ့ရုရှားတို့ကစီးရဲအရတိုးချဲ့လှုပ်ဆောင်မှုစီစဉ်နေခြင်းလည်းဖြစ်ပါတယ်။
မွတ်စလင်ဘာသာရေးထွက်မြတ်ဖြစ်တဲ့ရမဒန်ဥပုသ်အထိမ်းအမှတ်ဖြစ်နေသမ္မတဒေါ်နယ်ထရမ့်ကအစ်တဥပုသ်ထက်ညစာစားပွဲကိုဗိုလ်တော်ဟူးနေမှာပထမအမှုဆုံးတည်ခင်းဧည့်ခံမယ်လို့အင်ဂျီရောကအင်ကာနေမှာသတင်းထုတ်ပြန်ပါတယ်ပြီးခဲ့တဲ့နှစ်ကတော့အစ်တဥပုသ်ထက်ညစာစားပွဲကိုသမ္မတထရမ့်ကတည်ခင်းဧည့်ခံခြင်းမပြုခဲ့တဲ့အတွက်သမ္မတကလင်တန်အဆိုအရလက်ထက်ကစပြီးဘုရှ်နဲ့အိုဘားမားအဆိုအရတို့ကလည်းဆက်လက်ပြီးလိုက်နာခဲ့တဲ့ဒလိကိုပြတ်တောက်စေခဲ့တာဖြစ်ပါတယ်2016သမ္မတမဲဆွဲလှုပ်ရှားစဉ်ကာလအတွင်းထရမ့်ကအမေရိကန်ပြည်ထောင်စုတွင်းကိုမွတ်စလင်တွေလာရောက်အခြေ6ခံကိုလုံးဝပိတ်ပင်ဖို့အတွက်တောင်းဆိုခဲ့တာဖြစ်ပြီးမွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကလူတွေလာရောက်အခြေ6ခံကိုပိတ်ပင်တဲ့သမ္မတအမိန့်တွေကိုလည်းလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်နေထွက်ကနေနေဝင်ချိန်အတွင်းအစားအစာနဲ့ရေးတောက်ချင်းကိုရှောင်ကျင်ရတဲ့ရမဒန်ဥပုသ်ကာလမှာနေဝင်ချင်းဥပုသ်ထွက်ရမှာအစင်လာရအစ်တန်ညစာကိုစားသုံးကြတာဖြစ်ပါတယ်။ဒီခန္ဓာကိုအင်ဂျီရောရဲ့နိုင်ငံတော်ညစာစားပွဲခန့်မှမှာကျင်းပဖို့ရှိပြီးဧည့်သည်30လောက်ဖိတ်ကြားလိမ့်မယ်လို့မျှော်လင့်ရပါတယ်။ဖိတ်ကြားမဲ့ဧည့်သည်ဆင်းကိုတော့သမရအင်ဂျီကကြေညာခြင်းမရှိသေးပါဘူး
။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335ဖိုင်ဟိုမီတာ40 kHz 9683ညာဖိုင်ဒိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဝက်မှာဖိုင်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီချီပြန်လည်ထုတ်လွှင့်ချက်ကိုတော့ဖိုင်ဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်ပါတယ
်။ပေါ်ရှင်မျိုးရောဗီအေကသတင်းများဆက်လက်ကြေညာနေပါတယ်။ရခိုင်ပြည်နယ်ကနေနေရစွန့်ခွာသွားသူတွေကိုပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးဗုဒ္ဓဟူးနေ့ကမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုဖြစ်တဲ့ UNHCR UNDP တို့ကြားထောက်ပံ့ကူညီရေးဆိုင်ရာသုံးဝင်းဆိုင်နားလည်မှုစာချုပ်လက်မှတ်ရေးထိုးတဲ့အတွက်ကုလသမဂ္ဂအကြီးအမှုချုပ်ကရောပြင်သစ်အစိုးရနဲ့အမေရိကန်အစိုးရတို့ကပါကြိုဆိုလိုက်ကြပါတယ်။ဒါဟာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကိုသူ့သဘောနဲ့စူးရေးရှည်လုံခြုံမှုနဲ့ဂုဏ်သိက္ခာရှိနေရပြန်နိုင်ရေးရခိုင်ပြည်နယ်မှာသူတို့ဘဝပြန်လဲထူထောင်နိုင်ရေးအတွက်အထောက်အကူပေးနိုင်မယ့်အခြေအနေကောင်းဖန်တီးပေးရရောက်မယ်ဖြစ်တဲ့ကြိုဆိုကြောင်းကုလသမဂ္ဂအကြီးအမှုချုပ်ကပြောပါရယ်မြန်မာနိုင်ငံဆိုင်အမေရိကန်တိုင်းရင်းကလည်းဇွန်လ6ရက်နေ့မှာပဲမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုတို့အကြားသုံးဝန်းဆိုင်နားလည်မှုစာချုပ်လက်မှတ်ရေးထိုးခဲ့တဲ့အပေါ်ကြိုဆိုကြောင်းဒီသဘောတူညီချက်ကိုအကောင့်ထဲဖော်ရဟာဒုက္ခသည်နေရင်းရပြန်ရေးမှရေးစီတည်ရတဲ့အခြေအနေဖြစ်လာဖို့အထောက်အကူဖြစ်မယ်လို့မျှော်လင့်ကြောင်းပြောဆိုပါရယ်အလားတူသောပဲဒုက္ခသည်တွေနေရပြန်ရေးဆိုင်ရာသုံးဝန်းဆိုင်သဘောတူညီချက်ကိုပြင်သစ်နိုင်ငံကလည်းကြိုဆိုလိုက်ပြီးမြန်မာနိုင်ငံဒီမိုကရေစီရေးအစဉ်ကူးပြောင်းရေးကာလမှာဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရရဲ့မြန်မာနိုင်ငံမှာလွတ်လပ်မှုတရားဥပဒေစိုးမိုးမှုနဲ့လူခွင့်ရေးများရရှိလာရေးကြိုးပမ်းနေမှုကိုပြင်သစ်ကဆက်လက်ထောက်ခံသွားမှာဖြစ်တယ်လို့လည်းထလောင်းအမကန်ပြောကြားခဲ့ပါတယ်။ဒီရိုဟင်ဂျာဆွဲအုံနှုံကိုမြန်မာနိုင်ငံအစိုးရကအသိမှတ်မပြုပါဘူးခင်ဗျာ။
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိုက်ခါစင်နာဟာကနေဒါနိုင်ငံကွိပတ်မှာဇူလ8 9ရက်ကျင်းပမယ့်စစ်မှုအင်အားကြီး9နိုင်ငံ G7 ခေါင်းဆောင်တွေရဲ့အထူးတိုးချဲ့အစည်းအဝေးတက်ရောက်ဖို့အတွက်ဗိုလ်တော်ဟူးနေမှာကနေဒါကိုထောက်ခွာမှာပါဇွန်9ရက်မှာကျင်းပမယ့်အထူးတိုးချဲ့ညီလာခံမှာရွန်ညာပဋိပက္ခအပြင်ကိစ္စရဲ့အတော်များများကိုဝန်ကြီးချုပ်ဟာစင်နာကပါဝင်ဆွေးနွေးဖို့ရှိတယ်လို့နိုင်ငံခြားရေးဝန်ကြီး H မမုတ်အဒီကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ကနေဒါဝန်ကြီးချုပ် Justin Trudeau ကအထူးတိုးချဲ့အစည်းအဝေးမှာ G7 စစ်မှုထိပ်သီး9နိုင်ငံနဲ့ဆွေးနွေးဖို့ဝန်ကြီးချုပ်ရှိုက်ခါစီနာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ် IMF ဥက္ကဋ္ဌခရစ်စတင်းလာဂတ်တို့ပါဝင်ခေါင်းဆောင်12ဦးကိုဖိတ်ကြားတာပါဝန်ကြီးချုပ်ဟာစီနာဟာသူ့ရဲ့ခီးစဉ်အတွင်းကနေဒါဝန်ကြီးချုပ်နဲ့ဂျွန်ဆယ်ရဲ့နေမှာနှစ်နိုင်ငံကြားတွေ့ဆုံဆွေးနွေးရမှာရွန်ဂျာအရေးကနေဒါရဲ့ထိတိယကိုပါဝင်ထုတ်ရှားတဲ့အခန်းကဏ္ဍကိုပါဝင်ဆွေးနွေးဖို့ရှိကြောင်းသိရပါတယ်ရွန်ဂျာဒုက္ခသည်တွေကိုလက်ခံခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုကနေဒါကအထောက်အကူပေးခဲ့တာပါရှိခါစီနန်နေနဲ့တခြားခေါင်းဆောင်တွေကတခြားနိုင်ငံတွေကခေါင်းဆောင်တွေနဲ့လည်းညီလာခံဘေးဘက်မှာတွေ့ဆုံမှုစီစဉ်ထားပါတယ်။ကနေဒါနေနဲ့ရွန်ဂျာရေးနဲ့ပတ်သက်ပြီးအထူးကိုယ်စားလှယ်ဘော့ဘရီအစီရင်ခံစာလက်ခံရရှိပြီးတဲ့နောက် G7 ညီလာခံမှာရွန်ဂျာဒုက္ခသည်အရေးနဲ့ဒီမိုကရေစီစိတ်သုံးစာပြုနေတဲ့ဗင်နီဇွဲလားနိုင်ငံအရေးတွေထက်သန်းဆွေးနွေးဖို့ညီလာခံကိုတိုးချဲ့တာဖြစ်ပါတယ်။ရွန်ဂျာအတုံးနှုံးကိုမြန်မာအစိုးရကတော့အတိမမပြုပါဘူး
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမူရင်းဆေးပြမှုကျွလွန်တယ်လို့စံပြားရှိသူတွေကဥပဒေမဲ့သက်ပြတ်နေတာဟာအမြန်ဆုံးရဆိုင်ဖို့လိုအပ်တယ်လို့ကုလသမဂ္ဂလူခွင့်အကြီးအကဲပြောကြလိုက်ပါတယ်လူတိုင်းမှာအသက်ရှင်နေထိုင်ခွင့်ရှိတဲ့မူရင်းဆေးရောင်းဝယ်တဲ့အတွက်သူတို့ရဲ့လူခွင့်မဆွန်းဆွန်းစေသင့်ဘူးလို့လည်းဇိုင်ဒ်ရတ်အယ်ဟူဆိုင်ကဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာမူရင်းနှိမ်နင်းရေးအတွက်သက်ပြတ်တာတွေရှိနေတဲ့အပြင်လူပေါင်း13,000ကိုလည်းဖမ်းဆီးထားတယ်လို့သတင်းတွေသိရပါတယ်မူရင်းဆေးဝါမှောင်ခိုမှုကြောင့်လူတူးချင်းစီ ਨੇ ਲੂ ਸਾਈ ਵਾਈ ਤੋ ਖੁਲੂ ਮੋ ਅਚੀ ਜੇ ਦੁਖਾ ਯੋ ਸੇ ਲੈ ਸੁਰਾ ਤਨ ਪਿਆ ਸੀ ਜੀ ਆ ਮਲੋ ਬੂ ਲੋ ਲੈ ਅਲ ਹੁਸੈਨ ਗਾ ਸੋ ਬਾਰੇ ਮਿਆਂਮਾਰ ਨੈ ਗਾ ਠੇ ਪੀ ਲਾ ਰੇ ਦੁਖਾ ਦੇ ਰੂ ਅਕੂਨੀ ਪੀ ਰੇ ਅਟ ਬੰਗਲਾਦੇਸ਼ ਕੋ ਚੀਜੂ ਬੇ ਮੈ ਉਪਰੇ ਮੈ ਸੱਤ ਛੱਟ ਦਾ ਨੰਗੇ ਸਿੰਨੇ ਫੰਸੀ ਦਾ ਮੂਜੀ ਸੇਵਾ ਤੋਂ ਸੋਏ ਦੂ ਰੇ ਕੋ ਲੂ ਲੋ ਮਸੱਤ ਸੰਨਾ ਰੇ ਹਾ ਪਿਆਤਨਾ ਯੇ ਅਫੀ ਮੋ ਫੂ ਲੋ ਲੈ ਕੁਲਾ ਤਮਾ ਗਾ ਲੂ ਖੇ ਅਚੀ ਕੇ ਗਾ ਚੋ ਜਾ ਲੋ ਬਾਰੇ
Global Peace Index လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာညီညွတ်ရေးအညွှန်းကိန်းအစည်းအဝေးခန်းစာမှာဒီနေ့မြန်မာနိုင်ငံဟာ15မှတ်ကျသွားခဲ့ပြီးအဆင့်122မှတ်မှာတက်မှတ်ချင်းခံရပါတယ်။အခုလိုအနိုင်ဆုံးကျဆင်းရတဲ့အကြောင်းရင်းကတော့ဘေးရန်နယ်ကင်းမှုနဲ့လုံခြုံမှုမှာမြန်မာနိုင်ငံဟာတိတိတတ်တအခြေအနေဆိုးခဲ့လို့ဖြစ်ပါတယ်။2019ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာရဲစခန်းတွေကိုအာစာရိုင်ဂျာအကြမ်းဖက်ဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်ရိုင်ဂျာမွတ်စလင်တွေနဲ့ဗုဒ္ဓဘာသာရခိုင်လူကြားတင်းမာမှုတွေဖြစ်ခဲ့တယ်လို့အစည်းအဝေးခန်းစာမှာဖော်ပြပါတယ်။ဒီဖြစ်ရကြောင့်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်စပ်မှာလူသားချင်းစာနာမှုဆိုင်ရာပဋိပက္ခကြီးဖြစ်ပွားခဲ့တယ်လို့ဩစတြေးလျနိုင်ငံဆစ်ဒနီချစ်ဆိုင်စီးပွားရေးနဲ့ငြိမ်းချမ်းရေးဆိုင်ရာဌာနကအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ဒါပြင်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အခုလိုတင်းမာမှုတွေကြောင့်မြန်မာနိုင်ငံမှာရှိတဲ့တခြားဒေသတွေကိုလည်းကူးဆက်သွားခဲ့ပြီးနှစ်ဖက်လူအဖွဲ့အစည်းမှရှိတဲ့တာမန်လူတွေရဲ့ဘေးကင်းလုံခြုံမှုကိုပါထိပါစေခဲ့တယ်လို့အစည်းအဝေးခန်းစာကဖော်ပြပါတယ်။ဒီပဋိပက္ခကြောင့်နိုင်ငံရေးပြဿနာဖြစ်လာတဲ့ပြင်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကြောင့်မြန်မာနဲ့အနောက်နိုင်ငံတွေချာတင်းမာမှုတွေလည်းတိုးလာတယ်လို့အစည်းအဝေးခန်းစာကထောက်ပြထားပါတယ်။တချိန်တည်းမှာပဲမြန်မာနဲ့နယ်စပ်ချင်းဆက်ဆံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာလည်းတိမ့်နေချီတဲ့ရိုဟင်ဂျာဒုက္ခတွေထွက်ပြေးခိုလိုမှုကြောင့်ငြိမ်းချမ်းအညွှန်းကိန်းဟာ163နိုင်ငံနဲ့63အဖြစ်သတ်မှတ်တာခံရပြီးဆက်မှတ်ကြဆင်ပါတယ်။ရိုဟင်ဂျာတုံးနှုံးကိုမြန်မာအစိုးရကအတိမတ်မပြုပါဘူ
း။ထိပ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြစံသားနဲ့ဒေါခင်မျိုးသက်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်လာပါပြီ။ရခိုင်ပြည်နယ်ကနေနေရက်ဆော့ခွာတွားသူတွေကိုပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးတော့ဘူရူနီကမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုဖြစ်တဲ့ UNHCR နဲ့ UNDP တို့ကြားထောက်ပံ့ကူညီရေးဆိုင်ရာသုံးဖွဲ့ဆိုင်နားလည်မှုစာချုပ်လာလက်မှတ်ရေးထိုးခဲ့တဲ့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ကရောပြင်သစ်အစိုးရနဲ့အမေရိကန်အစိုးရတို့ကပါကြိုးဆိုလိုက်ကြပါတယ်။ဒီကြောင့်အပြည့်စုံကိုဒေါခင်မျိုးသက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ပြီးခဲ့တဲ့နှစ်အောက်တိုဘာလကုန်ပိုင်းကရခိုင်ပြည်နယ်ကလုံခြုံရေးစခန်း30ကိုအာဆာအကြမ်းဖက်အဖွဲ့ကနေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်စစ်တပ်ကနေမြင့်ရှင်းလင်းရေးလုပ်ခဲ့တဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခုံလုံးကြတဲ့ရိုဟင်ဂျာဒုက္ခသည်က9သိန်းလောက်ရှိတယ်လို့ကူညီကယ်ဆယ်ရေးတွေကိုဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကပြောကြားခဲ့ပါတယ်။ဒီဒုက္ခသည်တွေပြန်လည်လက်ခံရေးမှာပံ့ပိုးမှုတွေနဲ့ပြန်လည်ထူထောင်ရေးဆိုင်ရာအကူအညီတွေရယူဖို့အတွက်မြန်မာအစိုးရအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP တို့ကြားသုံးဝင်ဆိုင်နားလည်မှုစာချုပ်လွှာကိုဗုဒ္ဓဖူးနေ့ကနေပြည်တော်မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။လက်မှတ်ရေးထိုးပွဲမှာပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေက1993ခုပြန်လည်လက်ခံရေးလှုပ်တုံးကမြန်မာနဲ့ UNHCR တို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေအောင်မြင်ခဲ့တာမို့အခုကုလသမဂ္ဂအဖွဲ့အစည်းနှစ်ခုနဲ့လက်တွဲလှုပ်ဆောင်မှုတွေအောင်မြင်မယ်လို့ယုံကြည်တယ်လို့နေရဆွန့်ခွာသူတွေပြန်လည်လက်ခံရေးနေရချထားရေးနဲ့အလုတ်ကင်အခွင့်အရေးတွေအတွက်ကုလသမဂ္ဂအဖွဲ့တွေကမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ပေးဖို့ပါပြောကြားခဲ့တာပါအခုလိုသဘောတူလက်မှတ်ရေးထိုးခဲ့တာဟာရွန်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်အခြေအနေကောင်းတွေဖြစ်လာစေနိုင်တာမို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကကြိုဆိုကြောင်းအတွင်းရေးမှူးချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကဗုဒ္ဓဖူးနေ့နယူးယောက်ဒဏ္ဍာရီရှင်းပွဲမှာပြောပါတယ
် The Secretary General welcomes the memorandum of understanding reached by the government of Myanmar
မြန်မာအစိုးရ UNHCR UNDP တို့ကနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးနိုင်ခဲ့တဲ့အတွက်အတွင်းရေးမှူးချုပ်ကကြိုဆိုပါတယ်ဒါဟာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေသူ့သဘောနဲ့သူရေရှည်လုံခြုံမှုနဲ့ကုန်တိုက်ခါရှိရှိနေရပြန်နိုင်ရေးနဲ့ရခိုင်ပြည်နယ်မှာသူတို့ဘဝပြန်လည်ထူထောင်ရေးအတွက်အထောက်အကူပေးနိုင်မယ့်အခြေအနေကောင်းတွေဖန်တီးပေးနိုင်မှာဖြစ်ပါတယ်။ဒီလိုအခြေအနေတွေမရှိသေးဘဲဖြစ်နေချိန်မှာရခိုင်ပြည်ပခရဲ့အခြေခံအကြောင်းရင်းကိုထုတ်ပြောဖို့ပထမခြေလှမ်းလှမ်းနိုင်နေတဲ့မြန်မာအစိုးရရဲ့အခုလိုသဘောတူညီမှုအတွက်အတွင်းမှုချုပ်ကကြိုဆိုလိုက်ပါတယ်
။အခုလိုသဘောတူညီချက်တွေအကောင့်ထဲဖော်ရေးအတွက်ခိုင်ခိုင်မာမာလှုပ်ဆောင်ဖို့နဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အကြံပြုချက်တွေကိုအကောင့်ထဲပို့ဖို့အတွင်းမှုချုပ်ကတိုက်တွန်းကြောင်းလဲမစ္စတာဒူဂျာရစ်ကပြောပါတယ
် He also reiterates his call for an end to the violence accountability for perpetrators
ကြံပေးမှုရအလုံးအဆုံးသတ်စေဖို့လဲအတွင်းမှုချုပ်ကထပ်မံတောင်းဆိုလိုက်ပါတယ် ဒါပြင်ကျူးလွန်သူတွေကိုဥပဒေအရရေးယူပေးဖို့ဒုက္ခသည်တွေပြန်လည်ထူထောင်ရေးအတွက်လှုပ်ဆောင်ဖို့ရခိုင်ပြည်နယ်အတွင်းရှိနေရာတိုင်းကိုလူသားချင်းစာနာမှုအထောက်အကူတွေပေးသွားနိုင်ဖို့တောင်းဆိုတဲ့အပြင်ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့လည်းပြောပါတယ
်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းဂျူလ6ရက်နေ့မှာပဲမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုတို့ကြားသုံးဝင်ဆိုင်နားလည်မှုစာချုပ်လောက်လက်မှတ်ရေးထိုးခဲ့တဲ့ပေါ်ဂျူဆိုချောင်းပြောကြားတယ်လို့သဘောတူညီချက်ကိုအကောင့်ထည့်ဖော်တာဟာဒုက္ခသည်တွေနေရရင်ပြန်ရင်မှာရေရှည်တည်တဲ့နဲ့အခြေအနေတွေဖန်တီးဖို့အတွက်အထောက်အကူပေးနိုင်မယ်လို့မျှော်လင့်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အလားတူပဲအခုလိုဒုက္ခသည်တွေနေရပြန်ရေးဆိုင်ရာသုံးဝင်ဆိုင်သဘောတူညီချက်ရရှိခဲ့တာအတွက်ဂျူဆိုချောင်းပြည်ထောင်နိုင်ငံချိုင်းဝန်ကြီးဌာနကဗိုလ်တဖူးနေမှာပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီသဘောတူညီချက်ဟာရွန်ဂျာဒုက္ခသည်တွေသူ့သဘောနဲ့တူဂုံတိတ်ခါရှိရှိလုံခြုံစိတ်ချစွာရေရှည်ခိုင်မြဲမဲ့နေရပြန်နိုင်ရေးအတွက်အခြေအနေဖန်တီးပေးဖို့ရာအရေးပါတဲ့ခြေလှမ်းဖြစ်မယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်။ဒါဟာ2019နိုဗ ెంబ ာ6ရက်ကလုံချွေးကောင်စီအလှည့်ကျဥက္ကဋ္ဌပြောဆိုခြင်းနဲ့ရောမကြသေးခင်မေလ9ရက်နေ့ကလုံချွေးကောင်စီကထုတ်ပြန်တဲ့ကြေညာချက်နဲ့ပါကန့်ညင်နေတဲ့အတွက်ပြင်သစ်အစိုးရကကုလသမဂ္ဂနဲ့အဲ့ဒီဒေသရင်းလူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေရဲ့လုပ်ငန်းတွေကိုဆက်လက်ပြီးပံ့ပိုးပေးနေမှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်ကုလသမဂ္ဂအတင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဆိုင်နာဘူဂနာကိုမြန်မာအစိုးရကအပြည့်အဝပူးပေါင်းဆောင်ရွက်ဖို့နဲ့ကိုဖီအန်နန်အကြံပေးကော်မရှင်ရဲ့အစီရင်ခံစာပါအကြံပေးချက်တွေအားလုံးကိုအကောင့်ထည့်ဖော်ဖို့လဲပန်ကြားလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြင်စမမြောက်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်မစ္စဘူဂနာဟာဂျူလလယ်ထဲမှာမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီအကူပြောင်းကာလမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရရဲ့မြန်မာနိုင်ငံတွင်လွတ်လပ်မှုတရားဥပဒေစိုးမိုးမှုနဲ့လူခွင့်ရေးတွေလေးစားမှုရှိလာဖို့အတွက်ကြိုးပမ်းနေမှုတွေကိုပြင်သစ်နိုင်ငံကဆက်လက်ထောက်ခံကူညီပေးမှာဖြစ်ကြောင်းလည်းထပ်လောင်းအာမခံခဲ့ပါတယ်။ရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူခွင့်ရေးချိုးဖောက်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေကူညီစုံစမ်းခွင့်ပြုဖို့အတွက်မေလ31ရက်နေ့ကပဲမြန်မာအစိုးရကိုကုလသမဂ္ဂလုံခြုံရေးကောင်စီကနေတိုက်တွန်းခဲ့ပါတယ်။လုံခြုံရေးကောင်စီဝင်နိုင်ငံတွေကတန်တမန်တွေဟာရခိုင်ပြည်နယ်နဲ့နေပြည်တော်ကိုဧပြီလ30ရက်နေ့မေလ1ရက်နေ့တွေကတွားရောက်ခဲ့ကြပြီးတဲ့နောက်မှာအခုလိုမြန်မာအစိုးရစီကိုတိုက်တွန်းစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်။ရွန်ဂျာဆိုတဲ့အမည်ကိုမြန်မာအစိုးရဘက်ကတော့လက်ခံအတိမတ်ပြုထားခြင်းမရှိပါဘူး
။ဒေါက်ကင်မျိုးသက်ပြောပြသွားတာပါ။ဒီသတင်းနဲ့တစ်ဆက်တည်းပြောပြရမယ်ဆိုတော့ရွန်ဂျာဒုက္ခသည်နေရရင်းပြန်ရေးအတွက်အဓိကအရေးကြီးဆုံးချက်ဟာလုံခြုံရေးနဲ့တပ်တွေကအထောက်အထားတွေဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအကြီးအကဲကပြောကြားလိုက်ပါတယ်ဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းစဉ်အထောက်အကူပြုနိုင်ရေးမြန်မာအစိုးရနဲ့ကုလသမဂ္ဂအေဂျင်စီနှစ်ခုကြားဗိုလ်တခုနှစ်ကနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့တာနဲ့ပတ်သက်လို့သတင်းမီဒီယာတွေကပြောကြားရမှာအခုလိုပြောကြားသွားတာဖြစ်ပါတယ်မှိုင်းဂျင်းကအပြည့်စုံဆက်ပြီးတော့တင်ပြပေးပါလိမ့်မယ
်အလုတ္တမလူဝင်မှုကြီးကြပ်ရေးပြည်သူ့အင်အားဝင်ကြီးဌာနနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP တို့မနေ့ဇွန်လ6ရက်နေ့ကနေပြည်တော်မှာသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့ကြတာပါအခုလိုမြန်မာအစိုးရနဲ့သဘောတူညီချက်တွေရရှိပြီးတဲ့နောက်ပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုကုလသမဂ္ဂဝန်ထမ်းတွေတက်နိုင်သမျှအ мян ဆုံးချက်ချင်းတွားရောက်နိုင်ခွင့်ရဖို့မျှော်လင့်နေကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံ OCHA ရဲ့ဌာနကိုယ်စားလှယ် Net Ospy ကပြောပါတယ်။ Bangladesh ဘက်မှာရှိနေတဲ့ Rohingya ဒုက္ခသည်တွေညီရဲ့ပြန်ဖို့ဆုံးဖြတ်ချက်ချရမှာတည်င်းအချက်လက်တွေအထောက်အကူပြုနိုင်ရေးအခြေအနေတွေကိုအရင်ဆုံးတွားရောက်ဆန်းစစ်ဖို့ဖြစ်တယ်လို့သူကဆိုပါတယ်
။ We need to work to make the conditions right for return of refugees.
ဒုက္ခသည်တွေပြန်ရေးဖြစ်တင်ဖြစ်ထိုက်တဲ့ကြီးလင်ရှိတဲ့အခြေအနေတွေရှိဖို့လိုအပ်ပါတယ်။တကယ်တမ်းပြန်နိုင်မဲ့အခြေအနေရှိမရှိဆိုတဲ့မေးခွန်းရှိနေပါတယ်။စာချုပ်ထဲကအစီအစဉ်မှာရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာအထောက်အကူပြုဖို့လိုအပ်တဲ့အခြေအနေတွေနဲ့ပတ်သက်လို့တိကျတဲ့အချက်လက်တွေအသေးစိတ်ထည့်မှန်းထားပေမဲ့အရေးကြီးဆုံးအချက်တစ်ချက်ရှိတယ်လို့ကျွန်တော်မြင်ပါတယ်။လူတွေအနေနဲ့တပ်တွေကအထောက်အထားကပ်ပြားတွေရှိဖို့လိုအပ်ပါတယ်။လူမှုအတိုင်းဝိုင်းထဲမှာပုံမှန်လူသားတယောက်အနေနဲ့နေထိုင်ရက်တည်ခွင့်ပညာသင်ခွင့်လွတ်လွတ်လပ်လပ်သွားလာခွင့်စတာတွေရှိဖို့လိုပါတယ်။ဒုတိယအချက်အနေနဲ့ဒုက္ခတွေတွေငင်းငင်းချမ်းချမ်းပြန်နိုင်မှုအကျန်းဖက်မှုတွေမရှိဖို့လိုအပ်ပါတယ်။တီကြတာကတော့ဒါတွေအလိုလျောက်ဖြစ်လာမှာမဟုတ်ပါဘူး
။နိုင်ငံသားဖြစ်ခွင့်ရရှိရေးမြန်မာအစိုးရမှလုတ်ပိုင်ခွင့်အပြည့်ရှိနေပေမဲ့နိုင်ငံတကာစံချိန်ဆက်နှုံးတွေနဲ့အညီဆောင်ရွက်ဖို့ကုလသမဂ္ဂကအမြဲတိုက်တွန်းနေမှာဖြစ်တယ်လို့ ဘိုင်ကဆိုပါတယ်မြန်မာအစိုးရဘက်ကလည်းနိုင်ငံမဲ့ဖြစ်နေသူတွေရဲ့ပြဿနာကိုဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောပါတယ
် The people have been stateless for decades because of this issue
ဒုက္ခသည်တွေအနေနဲ့နိုင်ငံမဲ့ဖြစ်နေတာ10နှစ်လောက်ကြာနေပါပြီကိုဖီအနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့မနစ်ကအကြံပြုချက်ထဲမှာလည်းဒီအချက်ပါဝင်ပါတယ်အခြေအနေတွေဘလို့တိုးတက်အောင်ဆောင်ရွက်မလဲလက်ရှိဥပဒေကိုဘလို့မြင်တယ်လဲအကြမ်းဖက်မှုတွေဖြစ်နေတဲ့နှစ်ဖက်အတိုင်းဝိုင်းကြားဘလို့ရင်ကြားစေနေထိုင်မလဲစတာတွေအဓိကအကြံပြုချက်တွေဖြစ်ကော်မရှင်ရဲ့အကြံပြုချက်ထဲမှာပါပါတယ်မြန်မာအစိုးရဘက်ကလည်းဒီအကြံပြုချက်တွေကိုထောက်ခံကြောင်းမကြာခဏထုတ်ဖော်ပြောဆိုထားတာပါ
မြန်မာအစိုးရဘက်ကအခုလိုရိုဟင်ဂျာဒုက္ခသည်တွေနေရပြည်ရည်စီစဉ်ဆောင်ရွက်နေပေမဲ့လက်ရှိအခြေအနေမှာဒုက္ခသည်တွေအနေနဲ့လုံလုံခြုံခြုံတိတ်ခါရှိရှိဆန္ဒအလျောက်ပြန်နိုင်ရေးမဖြစ်နိုင်သေးဘူးလို့ကုလသမဂ္ဂကသုံးသပ်ထုတ်ပြန်ထားတာပါ။ဒါနဲ့ပတ်သက်လို့ Osby ကအခုလိုပြောပါတယ်
The most important things is that people will need to have
ရေးချောက်ကိစ္စကတော့လူမှုအတိုင်းဝဲမှာပုံမှန်တိုင်းတွာလာရက်တီခွင့်တန်းနိုင်တဲ့လောက်ရှိဖို့ဖြစ်ပါတယ်သူတို့တွေကိုအတိအမှတ်ပြုဖို့လိုအပ်ပါတယ်။နောက်တက်တေကန်ကတ်တွေရှိဖို့လိုအပ်ပါတယ်။ဒုတိယချက်အနေနဲ့သူတို့ရဲ့အိမ်ကြီးချင်းတွေနဲ့အတူရှင်တွဲနေထိုင်ဖို့လိုအပ်ပါတယ်။လူမှုအတိုင်းဝိုင်းချင်းချင်းစီးစီးလုံးလုံးနေထိုင်ဖို့အကြံပေးဆွေးနွေးတဲ့အစီအစဉ်တွေလိုအပ်ပါတယ်။ဒီကိစ္စတွေဟာဖွံ့ဖြိုးရေးအစီအစဉ်နဲ့ဆက်ဆက်နေပါတယ်။ခိုင်မာတောင်းနေတဲ့အခြေအနေတွေရောက်ဖို့အတွက်နိုင်ငံရေးအစ်စ်နဲ့တွေမဟုတ်ဘဲဖွံ့ဖြိုးရေးပါလှုပ်ဆောင်ရမှာဖြစ်ပါတယ်။
ဂျွန်လ6ရက်နေ့ကထုတ်ပြန်တဲ့ UNHCR နဲ့ UNDP တို့ရဲ့ပူးတွဲကြေညာချက်မှာတော့2019ခုနှစ်ဩဂုတ်လမှာအကြမ်းဖက်မှုတွေတကြော့ပြန်ဖြစ်ပွားပြီးကတည်းကကန့်သက်ထားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်ခွင့်ပြုထားပြီးဒုက္ခသည်တွေညီရက်ပြန်လာရေးအထောက်အကူပြုဖို့နဲ့အကာအကွယ်ပေးရေးအစီအစဉ်တွေဆက်လက်ဆောင်ရွက်ဖို့သဘောတူညီချက်ထဲမှာပါဝင်ကြောင်းဖော်ပြထားပါတယ်အလားတူဘင်္ဂလားဒေ့ရှ်အစိုးရနဲ့လေရိုဟင်ဂျာတွေဆန္ဒအလျောက်ပြန်နိုင်ရေး UNHCR တို့ကြားနားလည်မှုစာကြုံလွှာကိုဧပြီလ13ရက်နေ့ကလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီသဘောတူညီချက်အရမြန်မာနိုင်ငံမှာအခြေအနေတွေကောင်းမွန်လာပြီးဆိုမှပြန်လည်နေရာချထားရေးအစီအစဉ်စတင်မယ်လို့ဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့မြန်မာအစိုးရကလက်ခံထားခြင်းမရှိပါဘူးရှင
်။မှတ်အင်ဂျင်နဲ့ပါခင်ဗျာ။အခုတော့ရှမ်းပြည်နယ်အစိုးရသတင်းကိုဆက်ပါမယ်။ရှမ်းပြည်နယ်အစိုးရဖွဲ့ကတိုင်းဒါရေးရာတိုင်းရင်းသားလူမျိုးရေးရာဝင်ကြီး3ဦးနဲ့လွတ်တော်ကိုယ်စားလှယ်5ဦးကိုအင်ဒိုနီးရှားနိုင်ငံကိုလေလာရေးခီးတွားရောက်ဖို့ပြင်ဆင်နေချိန်မှာလုံထုံးလုံကြီးနဲ့မညီလို့ဆိုပြီးတော့နိုင်ငံတော်သမ္မတရုံးကတားဆီးခဲ့တယ်လို့ဆိုပါတယ်။ဘလို့ချက်ကြောင့်တွားခွင့်ပိတ်ရတယ်လဲဆိုတာကိုတော့သမ္မတရုံးရဲ့ညွှန်ကြားရေးမှူးချုပ်ကအတိအကျမဖြေပါဘူး။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။
NGO ဖွဲ့စည်းတစ်ခုကရှမ်းပြည်နယ်အစိုးရအဖွဲ့တိုင်းသားလူမျိုးရေးရာဝန်ကြီးလွတ်တော်ကိုယ်စားလှယ်တွေနဲ့အခြားတိုင်းသားပါတီတွေကကိုယ်စားလှယ်တွေကိုအင်ဒိုနီးရှားနိုင်ငံသို့ငားရဲကြလေးလာရေးခီးသွားရောက်ဖို့ဖိတ်ခေါ်ခဲ့ပြီးသွားရောက်ဖို့ပြင်ဆင်ချိန်မှာပဲဝန်ကြီးနဲ့လွတ်တော်ကိုယ်စားလှယ်တွေကိုနိုင်ငံတော်သမ္မတရုံးကပိတ်ပင်ခဲ့တာဖြစ်ပါတယ်။အခုလိုသမ္မတရုံးကစာပို့အကြောင်းကြားပိတ်ပင်တဲ့အပေါ်လာအိုတိုင်းသားလူမျိုးရေးရာဝန်ကြီးဦးရောတက်ကအခုလိုပြောပါတယ်။
သမရယုံကနေသာထွက်လာတယ်ထွက်လာတဲ့ပုံစံကလုံထုံးလုံးနီးနဲ့မကိုက်ညီတဲ့အတွက်ခွင့်မပြုနိုင်ပါဆိုပြီးရှမ်းပြည်နယ်အစိုးရအဖွဲ့ကိုသာထွက်လာတယ်ရှမ်းပြည်နယ်အစိုးရအဖွဲ့နဲ့တဆင့်ကျွန်တော်တို့ကိုအပေါ်စာနဲ့ပြန်ပြီးမိတ်တူတွေလည်းပေးလိုက်ပါတယ်ခဏဒါပဲကျွန်တော်တို့သိတာပ
ါဇွန်လ3ရက်ကနေ10ရက်နေ့အထိ9ရက်ကြာအင်ဒိုနီးရှားနိုင်ငံမှာဘေးကင်းစိတ်ချရသောအစားအသောက်နဲ့ပတ်သက်ပြီးတွားရောက်ဖို့တောင်ကြီးကနေရန်ကုန်ကိုပြင်ဆင်နေစီမှာအခုလိုတားဆီးခံရတာဖြစ်ပါတယ်။အစိုးရဖွဲ့ဝင်ကြီးတွေအနေနဲ့နိုင်ငံသားလေးလာရေးခီးရင်တွေတွားရောက်ဖို့လုံထုံးလုံနီးတွေတတ်မှတ်ထားတာရှိနိုင်ပေမဲ့လုံထုံးလုံနီးတွေကိုချပြထားတာမရှိတဲ့အတွက်မသိရှိဘူးလို့ဥရောသက်ကဆက်ပြောပါတယ
်။ဒီထုတ်ပြန်ထားတဲ့လုံထုံးလုံနီးနိုင်ငံသားလေးလာခီးတွားလာရေးကိစ္စနဲ့ပတ်သက်ပြီးဒီဘယ်လိုပြောမလဲလုံထုံးလုံနီးတွေတော့ပေးထားမှာမယ်လို့တော့ကျွန်တော်တို့ညော်လင့်တယ်ပေါ့နော်သူတို့ဒီလုံထုံးလုံနီးတွေဘယ်လိုသွားရမလဲဆိုတဲ့ကိစ္စရက်တွေကိုကျွန်တော်တို့မချပြတဲ့အတွက်ကျွန်တော်တို့လည်းမတိရဘူးပေါ့နော်အခုကျွန်တော်တို့လည်းဘာပဲဖြစ်ဖြစ်ကိုနိုင်ငံကိုဒေတာကိုလူမျိုးများအတွက်ကချိန်ခေါ်မှုဖြစ်နေတဲ့အစားအသောက်နဲ့ပတ်သက်ပြီးကျွန်တော်တို့သွားရောက်လေ့လာခြင်းနဲ့သဘောတကူထဲပါပဲတခြားတော့မရှိပါဘူ
းနိုင်ငံကြီးစီနေတွားရောက်တာမှာလိုင်းနာရမယ့်စီကံချက်တွေကိုသက်ဆိုင်ရာတိုင်းနေရာပြည်နယ်တွေကိုတိကျစွာထုတ်ပြန်ထားပြီးဖြစ်ကြောင်းသမရယုံရဲ့ညွှန်ကြားမှုချုပ်ဦးစောထေကဆိုပါတယ်ပြည်နယ်ဝန်ကြီးတွေကိုဘလို့အချက်ကြောင့်တောင်းခွင့်ပိတ်ရတယ်ဆိုတာကိုတော့အတိအကျမဖြေဆိုခဲ့ပါဘူး
နိုင်ငံတော်အကြီးအကဲတွေကညွှန်ကြားချက်တွေနဲ့ပတ်သက်ပြီးတော့ဥစ္စာထေကအခုလိုရှင်းပြပါရစေ။ညွှန်ကြားချက်တရားရှိတယ်။အဲ့ညွှန်ကြားချက်တွေကမန်ဂျီလို့ပေါ့တစ်ချက်ချက်နဲ့မန်ဂျီတော်ဆင်းအောင်ဆင်းမယ်အချက်အများစုနဲ့မန်ဂျီရလည်းဖြစ်ကောင်းစီမယ်။ဒါကတော့တက်ဆိုင်ရာပြည်နယ်အစိုးရကအပေါ်ပြီးတော့ဖြေကြားနိုင်လိမ့်မယ်။ကျွန်တော်တို့ကတော့နိုင်ငံသားတွေခါမှာအလဟသလဟသလည်းမသွားကြဘူ
ဒီဆိုရင်ဒီတုံးခေါရတာနဲ့ခိုက်တန်နဲ့ပြည်စဉ်ရုပ်ဖြစ်တဲ့ဒီဥတီကျန်းနဲ့ကျွန်တော်တို့ကအညွန်ကြက်တွေထုတ်တာလားဒါကဟိုကျွန်တော်တို့ဟိုဆိုတာခေါင်းဆောင်တွေအကြီးအကဲတွေကထုတ်ပြန်တာလားဖြစ်တယ်ဒီဟာနဲ့မညီလို့ဟိုလောက်တာဖြစ်ပါလိမ့်အခုလိုလေးလာကြီးကြီးတော့ရဖို့နေသားလန်နိုင်ငံအန်ဂျီအိုဖွဲ့ကြီးကလုံငယ်နလာလောက်ကလေးကပြည်စဉ်ဆောင်ရွက်နေတာဖြစ်ပြီးတွားဖို
Patalu, Dika, Nandia Shidu, Pami Vilo, Pida, Winitanaga, Borunima, Dewin, Topian, Ginalebare, Mima Nangangani, Pibago, Muya Sewa, Amelmia, Temponi Radigo, Dasi Nambu, Nangangaye, Kuni Yayibu, Bien, Kimi, Nipinari Lelu, Anni Rejao, and Yaya Muya Sewa, Tepia Yi, Yemuji, How Ukanga, Jampiware, Jango, Vio Yedrenda, Mami Kara, Guru, Timpiata Warekma.
ဒီမနိုင်ငံတင်ပို့လိုက်တဲ့ကုန်သစ်တာတွေထဲမှာသာတောက်ကုန်ရဲ့ရော့ပီ1000ရာကီလိုဂရမ်နီးပါးရှိတဲ့မက်အဖက်တမင်းနဲ့ရှိယာဂရမ်နီးပါးရှိတဲ့ဘိန်းပြူတင်ပို့မှုရဲ့မောင်မောင်ခေါ်ဟာဂျီရဲ့စင်ကိုဂျွန်လ9ရက်နေ့ည7:00ကြောခန်းကမန်လေးတိုင်းပြည်ဦးနယ်မြို့နယ်16မိုင်စစ်ဆေးရေးစခန်းအတွင်းမှာပိတ်ဆို့ဖမ်းဆီးရမိခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနကတင်ထုတ်ပြန
ကျွန်တော်တို့ရမသုံးဦးပါတရခန့်6ရောက်တဲ့အတူမလေးရှားအကောက်ခွန်ဦးစီးဌာနကဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်အမှုကွင်းဆက်ရတာမွေမြို့နယ်နမောက်ရက်ကွက်မှာနေတဲ့ထွက်ပြေးတင်းရှောင်နေသူမောင်မောင်ခေါ်ဟာဂျီရစင်ကိုရှာဖွေခဲ့ရမှာပြည်ဦးလင်စစ်ချောင်းမိုင်မှာဖမ်းမိခဲ့တာဖြစ်တယ်လို့ပြည်ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ဝင်းရေးစေဝါတင်ပို့နေတာတွေကို
ပြည်ရဲ့ရပိုင်းကထိုင်းနိုင်ငံတွင်မှာဖမ်းဆီးရမိခဲ့တဲ့စိတ်ကြွ15စက္ကန့်နီးပါးဟာလေညီမနိုင်ငံရှမ်ပြည်နယ်အတွင်းကမူရစ်စေဝါစက်ရုံတွေကနေ ထိုင်းနိုင်ငံနဲ့ကိုဝင်ရောက်လာတာဖြစ်တယ်လို့ထိုင်းအာဏာပိုင်တွေဘက်ကပြောဆိုထားပါတယ်။ဒါပြင်ရှမ်ပြည်နယ်မှာအခြေစိုက်တဲ့လက်နက်ကိုင်အဖွဲ့တွေရဲ့မူရစ်စေဝါစက်ရုံ36ခုနေရုံကနေနိုင်ငံအသီးသီးကိုစိတ်ကြွဆေးပြားတွေတင်ပို့နေတယ်လို့ဘင်္ဂလားဒေ့ရှ်အခြေစိုက်ဒက်ကာထရီဘျူးအွန်လိုင်းသတင်းတစ်ပုဒ်မှာဖော်ပြထားပါတယ်ရှင်။နမိခရဲ့သတင်းတော်ကိုနားဆင်ကြရတာဖြစ်ပါတယ
VOU email weban champirure ditchin tawni jar so yin chinaru ye email lisa ga burmese@voanews.com ko set twe nai ma le khmyar.
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုမြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ။တော်တာရှင်တို့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မိနစ်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုထုတ်လွှင့်စေရေဒီယိုလိုင်းနေအပြင်လိုင်းလက်မီတာ190 kHz 1509ကဘာတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ငံရေးအစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရစတဲ့ခဏတွေနဲ့အတူ
ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ထူးခြားချက်ကတော့စာထဲမှာပါတဲ့ဟာတွေကအကုန်လုံးအပြည့်အမှတ်တကယ်မရှိဘူးပေါ့နော်။ကျွန်တော်တို့မှဟိုအများကြီးပြနေရတ
ာပဲ။ဒါကတော့မြန်မာရေးတုံ့တက်ချက်အစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားကြပါမယ်။အခုရင်းဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မြင့်ဦးကျော်စံသားနဲ့အတူတင်ပြပေးပါမယ်ခင်ဗျာ
။ပြုတ်တွေ့ရဲ့ခပတ်လန် Belt and Road ဟာနီပေါ်မလေးရှားနဲ့မြန်မာတို့မှအဖို့ထစ်ကြုံရတဲ့ဆွဲခေါင်းစဉ်နဲ့ Jeremy Goldcon ရဲ့ဆောင်းပါးကို subchina.com မှာဖတ်ရပါတယ်။ပြုတ်တွေ27ရာစုစီမံကိန်းကြီးဟာအဆင်မပြေမှုတွေနဲ့ကြုံရတယ်ဆိုပြီးအခက်အခဲကြုံရတဲ့ကိစ္စတချို့ကိုဖော်ပြထားတာဖြစ်ပါတယ်။နီပေါ်နိုင်ငံမှာဒေါ်လာ 1.8 ဘီလီယံတန်ဖိုးရှိတဲ့ရေကတာကြီးတစ်ခုတည်ဆောက်ဖို့တရုတ်နိုင်ငံပိုင်ကုမ္ပဏီတစ်ခုနဲ့သဘောတူညီထားတာကိုဖျက်သိမ်းမယ်လို့နီပေါ်ဘန်ဒါရေးဝန်ကြီးကပြောလိုက်ပါတယ်။အဲဒီစီမံကိန်းကိုနီပေါ်အစိုးရကသူးစိမ်းနဲ့သူတည်ဆောက်သွားမယ်လို့ပြောတဲ့အကြောင်းဒါဟာခပလန်ကျုံရတဲ့နောက်ဆုံးထုတ်နှက်ချက်တရဖြစ်တယ်လို့ South China Morning Post သတင်းစာကိုကူကပြီးရေးသားထားပါတယ်။မလေးရှားနိုင်ငံမှာစားတောင်မစတင်ရသေးတဲ့ပိုက်လိုင်းစီမံကိန်းနှစ်ခုအတွက်တေးကုမ္ပဏီကိုနာဂျစ်အစိုးရလက်ထက်ကမလေးသုံးရင်းဂျစ်ငွေစမ်းပေါင်းထောင်ချီကျူပေးခဲ့ရတယ်ဆိုတဲ့ကိစ္စကိုအဂတိတိုက်ဖြည့်အေဂျင်စီကိုတင်ပြဖို့လက်ရှိမလေးရှားဘန်ဒါရေးဝန်ကြီးကစီစဉ်နေတယ်လို့ဆိုပါတယ်။အခုဝန်ကြီးချုပ်ဖြစ်လာသူမဟာဇာမိုဟာမက်အနေနဲ့တရုတ်နဲ့လုံမဲ့စီမံကိန်းတွေကိုရခိုင်အစိုးရနဲ့ပူးပြီးဂရုတစိုက်စောင့်ကြည့်သွားမယ်လို့ရေးသားပါတယ်။ဝန်ကြီးချုပ်မဟာဇာကတရုတ်ဟာစီးပွားရေးအခွင့်အလမ်းဖြစ်တယ်ဆိုတာတက်ပထဝီနိုင်ငံရဲ့ချင်းချောက်မှုတရားအနေနဲ့ရှုမြင်တယ်လို့လည်းမနီလာအခြေစိုက်ပညာရှင်တူရဲ့သုံးသပ်ချက်ကိုကူကတင်ပြထားပါတယ်။တခါမြန်မာနိုင်ငံမှာလည်း2009ကကျင်ညာခဲ့တဲ့ဒေါ်လာ3,000,000တန်ဖိုးစီမံကြောက်ဖြူခြင်းနဲ့စကန်စီမံကိန်းကိုတရုတ်တို့ရဲ့ကျွေးမီတွင်မှနေမွန်နိုင်ွယ်ရှိတဲ့ကိစ္စအဖြစ်ရှုမြင်ပြီးမြန်မာအစိုးရကဒါကိုပြန်လည်သုံးသပ်နေတယ်လို့ရေးသားထားပါခင်ဗျာ
။ရိုဟင်ဂျာအတွက်တရားစီရင်မှုဆိုတဲ့ခေါင်းစဉ်နဲ့ပါကစ္စတန်နိုင်ငံက thenews.com online မှာဝိန်းဂျော်ဒက်စ်နဲ့ဦးစေးအဆက်တို့ရေးသားထားတဲ့သဘောထားအမြင်ဆောင်မကိုကောက်နှုတ်တင်ပြကြပါမယ်။နိုင်ငံတကာရာဇဝတ်မှုခုံရုံး ICC ဟာ ICC အဖွဲ့ဝင်နိုင်ငံတနနိုင်ငံကားတို့တော်လကောင်းအဖွဲ့ဝင်နိုင်ငံရဲ့နေနိမိတ်အတွင်းမှာတော်လကောင်းဖြစ်ပွားတဲ့စစ်ရာဇဝတ်မှုလူသားမျိုးနယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုနဲ့မျိုးတုံးတပ်ဖြတ်မှုအဆရှိတဲ့မှုခင်းတွေကိုကြားနာစစ်ဆေးပိုင်ခွင့်ရှိပါတယ်။မြန်မာဟာ ICC အဖွဲ့ဝင်နိုင်ငံတနနိုင်ငံမဟုတ်ပါဘူး။ဒီတော့မြန်မာနိုင်ငံအတွင်းမှာဖြစ်ပွားတဲ့အမှုခင်းအများစုဟာနိုင်ငံတကာရာဇဝတ်မှုခုံရုံးရဲ့တရားစီရင်ပိုင်ခွင့်ပြပမှာရှိနေပါတယ်။ဒီနေရာမှာငင်းခုန်စရာဖြစ်နေတာကရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေဟာ ICC ရဲ့တရားရုံးရဲ့တရားစီရင်ပိုင်ခွင့်အတွင်းမှာရှိနေတယ်ဆိုတာပါ။ကျူးလွန်တဲ့ပြစ်မှုတွေခံရသူတွေဟာ2010ခုနှစ်မှာ ICC အဖွဲ့ဝင်နိုင်ငံတနနိုင်ငံဖြစ်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာတော်လကောင်းဘင်္ဂလားဒေ့ရှ်နိုင်ငံနေမိတ်အတွင်းကိုတော်လကောင်းရောက်ရှိနေပြီဆိုတဲ့တရကထင်းထင်းရှားရှားပြသနိုင်မယ်ဆိုရင် ICC အနေနဲ့စီရင်ပိုင်ခွင့်ရှိတယ်ဆိုတဲ့အချက်ဖြစ်ပါတယ်။နိုင်ငံကနေနှင်ထုတ်မှုကလည်းရာဇဝတ်မှုရောက်တယ်လို့တရားရုံးရဲ့ရှေ့နေတွေကပြောပါတယ်။အကြမ်းဖက်မှုဖြစ်ပွားရာကနေနိုင်ငံအတွင်းကနေထွက်ပြေးကြရတဲ့ရိုဟင်ဂျာအရေးကိစ္စမှာလည်းမြန်မာနိုင်ငံအတွင်းမှာကျူးလွန်တဲ့ပြစ်မှုဖြစ်ပါတယ်။ကျူးလွန်ခံရသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကိုရောက်ရှိလာတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာဆက်လက်ပြီးတော့ဖြစ်ပွားတာဖြစ်တဲ့အတွက် ICC အဖွဲ့ဝင်နိုင်ငံရဲ့အချုပ်အခြာပိုင်နဲ့အတွင်းမှာကြက်ရောက်နေတာကြောင့်တရားရုံးရဲ့စီရင်ပိုင်ခွင့်အတွင်းမှာရှိနေတဲ့သဘောဖြစ်တဲ့စသဖြင့်ရေးသားထားပါတယ်ခင်ဗျာ။ VOA မြန်မာပိုင်းကဆက်လက်ပြီးတော့အတန်လွှင့်နေပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြပါမယ်။မနေ့ကနေ့နားဆင်နေကြအမေရိကန်အီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာပါ။
EGM နဲ့ကျင်ပြမယ် EGM အသုံးကတော
့ Old Flame
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက OLD Old ကအဟောင်းတစ်ချိန်က FLAME Flame ကမီးတောက်ဆိုတော့စကိုက်ခွန်ရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့မီးတောက်အဟောင်းပေါ့ရှင်ဒီအသုံးဆင်းတဲ့လာတာကတော့ရှင်းတယ်လို့ဆိုရမှာပါflame ဆိုတဲ့မီးတောက်ဟာတကယ်တော့ဒီနေရာမှာတကယ်မီးမဟုတ်ပဲရင်ထဲမှာတောက်လောင်တဲ့အချစ်မီးကိုဆလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာ1500ချစ်ဆိုတဲ့သမီးရီစားချစ်လင်မယားချစ်ဆိုတာပူပြင်းပြီးအပူမီးတောက်လောင်တယ်လို့928ဆိုတဲ့မိဘနဲ့သားသမီးကြားချစ်ကတော့အေးမြတယ်ဆိုတာတော်ရရှင်များသိကြမှာပါ။ဒါကြောင့်ဒီ old flame ဆိုတဲ့အသုံးမှာအရင်ကတောက်ခဲ့တဲ့မီးဆိုတော့idiom တော့ဗိုက်ဒီဘေကတော့အရင်ကချစ်ခဲ့ဘူးတဲ့ချစ်သူရီစာဟောင်းဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Mary told me she met her old flame at a party after 50 years she said she hardly recognized him as he's now fat and bald
Mary ကပြောတယ်သူရဲ့ရီစာဟောင်းနဲ့ပါတီမှာသွားတွေ့ခဲ့တယ်။နှစ်50ကြာမှသူ့အပြောကတော့ကောင်းကောင်းတောင်မှမှတ်မိတော့ဘူးတဲ့။အခုအဲ့ဒီလူကဝါပြီးထိတ်ပြောင်နေလို့လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Mary told me she met her old flame at a party. After 50 years, she said, she hardly recognized him as he's now fat and bald.
အချင်းကရီစာဟောင်းဖြစ်ခဲ့ဘူးသူဆိုရင် idiom အသုံးရဘယ်လိုပြောမလဲ
old flame
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom တို့နာနေခင်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့အပတ်စဉ်မြန်မာရေးတုံးသက်ချက်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံနဲ့ဒေသတွင်းအိန္ဒိယမလေးရှားအပါအဝင်ကမ္ဘာနိုင်ငံတို့မှဝင်ကြီးချုပ်သမ္မတအဆရှိတဲ့အစိုးရအကြီးအကဲဟောင်းတို့ဟာအာဏာလက်ရှိတုန်းကကျူးလွန်ခဲ့ကြတဲ့အဂတိလိုက်စားမှုတွေကြောင့်အမှုရင်ဆိုင်ကြပါတယ်မြန်မာနိုင်ငံမှာရောအာဏာရှိသူတွေအဂတိမှုကင်းကြပါရဲ့လားတကယ်လို့မကင်းကြဘူးဆိုရင်သူတို့တွေကိုကင်းလွတ်ခွင့်ပေးထားပြီးတော့လက်ရှိလှုပ်ဆောင်နေတဲ့အဂတိလိုက်စားမှုတပ်ဖြည့်ရေးကတော့ဘလောက်ထိရောက်နိုင်မလဲဆိုတာကိုလူ့အခွင့်အရေးရှိနေဦးသိန်းတပ်ဦးနဲ့ဦးကျော်စံသာဆွေးနွေးတုံ့တက်ထားတဲ့မြန်မာပြည်တုံ့တက်ချက်ကိုနားဆင်ကြပါခင်ဗျာ
။ကျောင်းသင်းတော်ခင်ဗျာကျွန်တော်ပြည်ရဲ့ပတ်တုံးကရှင်းနေအဖြစ်ဆောင်ရွက်ခဲ့တဲ့သမရဟာတရားဥပဒေစနစ်ယိုယွင်းနေရကိုပြုပြင်နိုင်ပါမလားဆိုတော့ကျွန်တော်အစီအစဉ်လုပ်ခဲ့ရပါတယ်။တိုက်ဆိုင်မှုပဲလားအဲ့ဒီဟာရဲ့ဂရက်ပဲတော့ကျွန်တော်မသိဘူးပေါ့ဆရာဘာမှပြထားလို့ဆိုပို့စီပါလိမ့်မယ်။အခုတရားသူကြီးတချို့လက်ပေးလိုက်ယူမှုနဲ့ဒီဘလို့တော့တင်းချောင်နေရပါညာကြားရဆရာအဲဆက်ဆက်ကောရှိလားဆရာဆရာပဲလို့မြင်ပါလေအစကောင်းတယ်လို့ပြောရမလားအဆက်ဆက်မရှိသည့်တိုင်အောင်ဒီသမရလက်ထက်မှာတရားဥပဒေယူရင်းနေမှုကိုပြုပြင်ဖို့ဆက်လာပြီးတို့ပြောရမလားဆရာ
ဟုတ်ကဲ့ဟုတ်တို့တိုက်ဆိုင်တာလည်းဖြစ်နေပါလေနောက်အခုအခြေအနေကလည်းပဲဒီတရားစီရင်တဲ့ပတ်သက်လို့ဒီ judicial institution တွေကသူ့ပြည်ကြောင်းနေမှုတွေလုပ်တဲ့အခြေအနေတွေပါတိုက်ဆိုင်နေဆရာတက်လာတဲ့သမရနဲ့ဒီအဲဒီတော့ရှင်းနေကြရောလို့ဒီတော့တရားတော်ချုပ်တို့ကျွန်တဲ့သက်ဆိုင်ရာပေါ်စီကြီးညီညွတ်နဲ့ဥပပေါင်းဆောင်ရွက်ဖို့အချိန်ကျနေပြီအဲ့ဒါဆိုရင်တရားစီရင်ရာဆရာနာရှင်စနစ်ကိုကာကွယ်တဲ့တရားရှင်စနစ်ကနေပြီးတော့လူမှုကိုဥပဒေထိရင်နဲ့ချက်မိုးကာကွယ်မဲ့အချိန်ကြီးရောက်လာနိုင်တယ်လို့ကျွန်တော်မျှော်လင့်နေတယ
်ကျွန်တော်တကယ်တော့ဒီနေ့အဓိကမေ့ချင်တဲ့ကိစ္စကတော့အကတိလိုက်ချမှုနဲ့ပတ်သက်ပါတယ်ဆရာအဲကြောင့်လဲဆိုတော့ကဘာပေါ်မှာဒီကနေ့သမဏတောင်ထမ်းဆောင်ရတဲ့ပုဂ္ဂိုလ်တချို့ပေါ့လေဒါအဂတိလိုက်စားမှုနဲ့အဲတန်လေဆွဲဆူခံရတယ်တောင်ကိုရီးယားမှာဆိုရင်ထောင်နှံနှစ်စီပဲချမ်းဖတ်လိုက်တယ်အခုဘရာဇီးမှာလည်းပဲလူလာဒဆိုဗာကိုတရားရုံးကဒီကိစ္စနဲ့ဖမ်းဖို့အမိန့်ထုတ်တော့ဒီကနေ့ပဲအခုပဲကျွန်တော်အဖမ်းခံလိုက်တယ်ဆိုတော့တရင်တက်လာပြီဖြစ်ပါတယ်ခါတောင်အာဖရိကမှာအဲ့လိုကိစ္စတွေအများကြီးရှိနေပါတယ်ဆိုတော့မြန်မာနိုင်ငံမှာလည်းအဂတိလိုက်စားမှုဟာတော်တော်လေးအရေးကြီးတဲ့ပြဿနာဖြစ်ပါတယ်အနာရယူခဲ့တဲ့လူတွေတာဝန်ထမ်းဆောင်ခဲ့တဲ့လူတွေကိုအဲ့ဒီလိုအရေးယူနိုင်တဲ့အခြေအနေဗမာပြည်မှာတော့နောက်ပြန်အကျိုးဆက်မှုမရှိစေရဆိုပြီးတော့ကန့်သတ်ထားတာရှိလားဆရာနောက်တုံးပြန်
ဟုတ်ကဲ့ရှိနေတယ်ဗျဟုတ်ကဲ့နောက်တုံးပြန်လို့မရဘူးကျွန်တော်တို့ဒီရင်အစိုးရအဖွဲ့တွေကိုပေါ်ပြီးအောင်ဆရာတွေမပေါ်ပေါက်ခင်ကလောက်ကဆောင်ရွက်ခဲ့တဲ့ဒီစားများအတွက်ရင်းဆောင်ခြင်းမရှိသေးရလို့တားမြစ်ရတာရှိတယ် တို့ရတယ်ဥပဒေသဘောရတော့ဒါကဟိုဒီတာဝန်ထမ်းဆောင်တဲ့အခါမှာဟိုသဘောယူနေဖြစ်လုတ်ခံဆောင်တဲ့ကိစ္စတွေအဲ့လိုဖြစ်နေအဂရီလိုက်စားမှုအတွက်တော့တားမြစ်လို့မရဘူးလို့ကျွန်တော်ဖြစ်တယ
်ဟုတ်ကဲ့နိုင်ငံတာဝန်ထမ်းဆောင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံအကျိုးဥဒိဋ္ဌာပြီးလုတ်တဲ့နေရာမှာမှားတာယွင်းတာကိုဆိုရင်တော့ဒါအကျိုးအရေးလို့မရဘူးဆရာကျွန်တော်နားလည်တာဟုတ်တယ်မှာ
ဟုတ်ပါတယ်ခင်ဗျဟုတ်ပါတယ်
သူကိုကျိုးစီပွားအတွက်တိုင်းပြည်ရဲ့ဘဏ္ဍာကိုအလွဲသုံးစားလုပ်ခဲ့ရဆိုရင်တော့ဒါမြန်မာနိုင်ငံမှာလည်းလုပ်မယ်ဆိုရင်လုပ်နိုင်တဲ့အခြေအနေရှိရပေါ့
တကယ်တော့ဥပဒေသဘောအရာတော့ဒါရှိတာပေါ့ဗျာဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ထူးခြားချက်ကတော့စာထဲမှာပါတဲ့ဟာတည်းကအကုန်လုံးအပြည့်မတကယ်မရှိဘူးပေါ့နော်ကျွန်တော်တို့မှာဟိုဒီအများကြီးပြနေရတာပဲလုတ်ကိုင်းနိုင်ပြီမဲ့မလုတ်နိုင်တဲ့အချက်တွေပေါ်နေတာရှိတယ်ဗျာမတော်မတရားလုပ်သွားတာတွေကိုကျိုးစည်းဝါးအတွက်လုတ်သွားတာတွေဒါတွေရှိတယ်ဗျာတို့ရရင်ကျွန်တော်တို့မှာအကြောင်းကြောင်းထောက်ရတာပေါ့ဗျာအကြောင်းကြောင်းထောက်ပြီးတော့ဒီမလုံနိုင်သေးတာတွေရှိတယ်အခြေအနေတစ်ခုမှာတော့ဟိုတစ်ဖက်ဒီဒါဝင်ရှိရဲ့ဒီဒီအားစုအားလုံးပါဝင်ပြီးတော့မှဟာဒါဟိုသဘောထားကွဲလွဲတာကတတ်တယ်ပေါ့ဗျာအဲ့ဒီမျိုးသားရင်ကြားစီဆိုတာမှာဟိုတခိုးနဲ့အလွဲသုံးစားတာမှမပါဘူးတိုင်းပြည်မျက်နှာအောင်လုပ်သွားတာပဲဆိုတော့အခြေအနေတစ်ခုရောက်လာတယ်အဲ့ဒီကိစ္စတွေပေါ်လာတယ်ခင်ဗျာ
ဟုတ်ကဲ့တကယ်တော့ကျွန်တော်တို့ဒီကိစ္စကိုဆွေးနွေးကြတာဟာဘာမှမနာလိုစရာသူတို့ကိုမျက်နှာစီခြင်းတဲ့သဘောလုံးဝမပါပါဘူးရှင်နော်အဲ့ဒါကိုစဉ်းစားလေးပြောချင်ပါတယ်ကျွန်တော်တို့ကတကယ်တမ်းဖြစ်တင်တာကိုတိုင်းပြည်ဘလောက်မျက်နှာခဲရတယ်လဲအဲ့ဒါကိုအဖတ်ဆယ်ဖို့ရဲ့နောက်တစ်ခုကဒီလိုလှုပ်လိုက်မှလည်းပဲအခုမြန်မာနိုင်ငံမှာအဂတိတိုက်ဖြတ်ရေးကော်မတီဆိုတာဖွဲ့ပြီးတော့လုပ်နေတဲ့လျော့တွေကပုံပြီးထိရရောက်ဖြစ်လာမယ်လို့ထင်လို့ကျွန်တော်ပြောတာပါဟုတ်က
ျွန်တော်လည်းသဘောတူပါတယ်ခင်ဗျာကျွန်တော်လည်းဟိုဒီတိုက်ပြည်ကသွားနေတဲ့ဒီအမျိုးသားရင်ကြားစီပေါ်သူကျွန်တော်တို့နောက်ဆက်မဖြစ်စေချင်ပါဘူး။ဒါပေမဲ့တိုက်ပြည်ရဲ့ဒီအိဗေသတ်မှတ်ချက်လည်းကျွန်တော်တို့ဖွင့်ရမှာပေါ့ဗျာ။ခုနပြောသလိုပဲတိုက်ပြည်ရဲ့လုပ်ငန်းတွေလုပ်ကန်ဆောင်တဲ့အခါမှာဖြစ်ခဲ့တဲ့ပြဿနာတွေရှိတယ်။မတူတဲ့နိုင်ငံရေးအမြင်နိုင်ငံရေးအုပ်စုတွေနဲ့ထိတ်တိုက်ကြွနေတာရှိတယ်။ဒါတွေကိုကျွန်တော်တို့ဘာမှပြောရမှာမရှိပါဘူး။တို့ရရင်တူးချင်းအရာတိုက်ပြည်ကိုညှနာသွားအောင်မတရက်ကိုသိမ့်တရားရတဲ့နေရာကိုဘုံမှာတပြည့်ကိုငွေတထောင်နဲ့နှားသွားတဲ့ကိစ္စမျိုးတွေဒါဓာမျိုးကိစ္စနောက်တစ်ခါတန်းကြီးရဲ့ညီတွေကိုမတော်မတရားတခြားလူမတရားအမျက်ဆုံးရအောင်အတွက်ဈေးပေါ်ပေါ်နဲ့တန်းကြီးနဲ့နာအောင်ပြီးသွားတဲ့ကိစ္စမျိုးတွေကြတော့ဒါကြတော့ခုနအမျိုးသားပြည်နယ်ပြည်ညာရေးကိုရင်ကြားစီမှာပါမယ်မထင်ဘူးရဒါက corruption bribery and corruption ကိစ္စဒါမျိုးတွေကတော့အရေးကြီးတယ်ဥပမာအရင်ညောင်းတာတရားဗျာညောင်းတာတရားကျူးကြပြီးတည်တဲ့လူတွေနောက်ထပ်တရားတွေလည်းကျွန်တော်တို့ဘယ်သူမှတအားမခံဝင်ဒါကမျိုးဟာဒီတိုင်းတိုင်းကြည့်နေတဲ့ဒီစာမျိုးမဟုတ်ဘူးကျွန်တော်တို့ဘက်ကတော့ဘုံတည်းဆရာလိုပဲကျွန်တော်လည်းသာပါစေနာပါစေမရှိပါဘူးတို့ရရင်တိုင်းပြည်အကျိုးလူမှုအကျိုးအတွေတချို့အရေးယူဆောင်တဲ့နေဒီစာတွေအရေးယူတဲ့လို့ကျွန်တော်ထင်တယ်ဒါမှလည်းအာဂရိလိုက်စားမှုတိုက်ချင်ကြီးကော်မရှင်ဆိုတာတိတ်ရရှိလာပါလိမ့
်ဟုတ်ကဲ့နောက်တစ်ခုကဒီသူတို့ရဲ့မသမာမှုနဲ့အခြေခံပြီးတိဆောက်လာခဲ့တဲ့စီးပွားရေးအဆောက်အုံတွေမြန်မာနိုင်ငံမှာတချို့လည်းပဲတော်လေးကြည်မာမာခိုင်မာမာဖြစ်ကောင်းဖြစ်နေပါလိမ့်မယ်ဆိုတော့ဒီဟာတွေကိုနောက်ကြောင်းပြန်ပြီးတော့အခက်အခဲမှုနဲ့အရေးယူလိုက်ရင်အခုလောလောဆယ်မှာတိုင်းပြည်အတွက်လုပ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုတော့ထိခိုက်နိုင်တဲ့အခြေအနေရှိပါသလားကွန်ထရိုးလုပ်ငန်းကျဆင်းသွားနိုင်စရာတို့အလုပ်သမားတွေအလုပ်ပြုတ်ဖြစ်ကုန်တာတို့အဲ့လိုနစ်နာစရာအကြောင်းများရှိနေလို့လားဆရာအဲ့ဒါရောငက်ွက်စရာအခြေလို့ထက်တွေ့ရမှာလောလောဆယ
်ကတော့ကျွန်တော်ထင်တယ်ဗျာဟုတ်ဘူးကျွန်တော်တို့စီးပွားရေးတော်တော်များများကတော့ဒီမသမားတွေလည်းထဲရောက်နေတော့ကျွန်တော်တို့ပြောရတာပါပဲ။ဒီငွေတွေအများကြီးခါတဲ့ငွေတွေတကယ်ကိုစနစ်တကျနဲ့အကုန်ထုတ်ယူထားပြီးတော့ဒီဟိုရှိကနာမည်ကျွန်တော်ပြီးနာမည်ပေါ့ဆရာရယ်နာမည်ခံထားတဲ့လူရောနာမည်မခံမနဲ့ပြန်ရောဆွေးနွေးသားခြင်းတော့သူဟာရရှိနေတဲ့အခါကျတော့ဒီဘောလုံးရဲ့စီးပွားရေးကိစ္စမှာကျွန်တော်တို့ဒီအခွန်အထောက်အကူရှုပ်ဖို့တော့ကျွန်တော်တို့အတော်စဉ်းစားနေရတဲ့ပြဿနာမျိုးဖြစ်တယ်။ဖြစ်တော့ဒီအခုချင်းတော့လူဟိုရုံးကဒီဒီပိုင်းတင်းဆိုရဥမီဝင်တဲ့ကတည်းကလှုပ်လို့ရမယ်တော့မထင်ဘူး။ဒါပေမဲ့လူလူရဲ့အကျိုးစီးပွားတရားလုံးကိုချင်းချောက်နိုင်တဲ့ကိစ္စမျိုးတွေကတော့ကျွန်တော်တို့စုံစမ်းတဲ့နေရည်ယူတဲ့နေချင်းနဲ့တော့မဟုတ်ရင်တော့ကျွန်တော်တို့ဟိုကြားရပြန်ပြီးတော့ဒီလုံလုံနေခြင်းအဖြစ်နဲ့အကျိုးစီးမမထင်ပါဘူး
။ဟုတ်ကဲ့နောက်တစ်ခုကအခုစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အဂရိလိုက်စားမှုကော်မတီရဲ့လှုပ်ရှားမှုကတော့တခြားဘက်မှာတိတာမြင်လာတဲ့လှုပ်ရှားမှုတွေကြီးကြရဲ့လည်းမျိုးထောက်ပြစရာတွေ့ပြီလားခင်ဗျာ
ကျွန်တော်တော့မတွေ့ဘူးဆရာကြီးဦးမြင့်ကတော့ငါးကြီးကြီးကြော်ပါလို့ပြောတာပါเนาะကျွန်တော်ကတော့ဒီအားရကယ်စားမှုကော်မရှင်ဆိုတာကိုတန်လျာရှိတယ်ကျွန်တော်တူးချင်းပြောတာပါဟိုဘာလို့ဆိုတော့ကျွန်တော်1948နောက်ပိုင်းပေါ့เนาะဒီ လွတ်လိုက်ရပြီတဲ့အခါမှာအဲ့ဒီလက်ဆံမှုတက်ခဲ့ရင်ပတ်သက်ပြီးတော့စာတုံးလုံးဖွဲ့ကြည့်ဘူးအဲ့ဒီကဝင်းချုပ်ဦးမှုကဖွဲ့ပြီးတော့ပေါင်းထည့်ပေါ်ခဲ့တာပဲဗျာ
ဟုတ
်တယ်အဲ့တော့1948နော်အဲ့ဒီလက်ဆံတက်ခဲ့ရင်ဦးတွေကြည့်လာဒါတော့လည်းလုံလောက်တယ်ဗျာဒီလိုကော်မရှင်ကြီးဖွဲ့တော်ဒီကော်မတီတရားရှိတာဥက္ကဋ္ဌတွေရောလူတွေကိုဝင်းကြီးလာစာတွေပေးတိုက်တာအဆောင်တွေပေးပြီးတော့ဒီယုံနဲ့လုံနေရမယ်အနေထားမဟုတ်ဘူးလို့ကျွန်တော်ထင်တယ်အကျိုးတရားမှုလည်းဘာမှချူကူးထွေကြည့်တာမဟုတ်ဘူးစာတုံးလုံးဖွဲ့ကြီးကိုကောင်းကောင်းကန်ကြွယ်နိုင်တဲ့တတိယတိလည်းရှိကိုကျင်တရားကောင်းတဲ့ခေါင်းဆောင်တယောက်ရဲ့လက်ထက်အကြီးကြီးတယောက်လက်ထက်ထည့်ပြီးတော့အဲ့ဒီတန်ပြန်သုံးလိုက်လို့ရှိရင်ဖြစ်တဲ့အိစားလို့ကျွန်တော်မြင်နေရတယ်အခုဒီဟာတွေကတော့ဟိုအများကြီးပေါ့ဗျာဒီမနောက်ရှိဖွဲ့ကြီးဟိုကအင်္ဂါဆောင်တော့ပေါ့ဗျာအင်္ဂါဆောင်တော့တဲ့အခါကျတော့တဘိုးတဲ့တက်ခကြီးပေါ့ဗျာဆင်ဘိုးတဲ့ချွန်ဘိုးကြီးတဲ့အနေထားမျိုးဖြစ်ပြီးတော့ကြီးကြီးကြီးကြီးတော့ဘာမှမလုပ်နိုင်ဘူးကျွန်တော်ထင်တာပဲ
ဒါပေမဲ့ခက်တာအခုစောက်သုံးလုံးကလည်းပြည်တယ်အောက်မှမဟုတ်ဘူးလားဆရာ
ဟုတ်တဲ့ဟာတော့ကျွန်တော်တို့ဒီရည်ရည်တော့အမိမိကပြန်ပြန်လာတာပေါ့ဆရာကြီးအဲဒီမဲ့ကျွန်တော်တို့သိုးသိုးကြတဲ့အတိုင်းနဲ့2008ဖွဲ့စည်းပုံခြေအောင်လေးကနိုင်ငံတော်ရဲ့အထွတ်ထိပ်ပုဂ္ဂိုလ်ကသမရပဲစသုံးလုံးကဒီရည်ရည်တဲ့အောက်ရှိတယ်ပဲမပြည်ရည်ရည်ပါဝင်အားလုံးဟာဒါကျွန်တော်တို့သမရလည်းအောက်မှာပဲရှိရသမရအမိမိနိုင်ငံလေးဘာလို့2008ဖွဲ့စည်းပုံကိုအပြန်ပြန်နန်းနန်းဖတ်တဲ့အခါမှာဒီရည်ရည်ပါဝင်ထားတဲ့သူမျိုးတပ်မတော်ကာကွယ်ရေးဦးစီးကအရင်ချင်းတင်သွင်းပေးဖို့ပဲပြောတာသူကအုပ်ချုပ်ရမယ်လို့မပါဘူးကြီးအဲ့တော့တကယ်ပုဂ္ဂိုလ်က2008ဖွဲ့စည်းပုံရဲ့အစ်တားရရဆူရင်သဗ္ဗရာဒီအထွတ်ထိပ်ပုဂ္ဂိုလ်ဖြစ်တယ်ဝန်ထမ်းအကြီးကြီးဖြစ်တယ်အဲ့တော့အားလုံးကသူ့ရဲ့ကိုယ်ကအကြီးအမားဖြစ်တယ်ဒီဟာကိုလည်းပဲကျွန်တော်ထင်တယ်ဗျအမိန့်ပေးနိုင်တယ်လုပ်နိုင်တယ်အဲ့တော့တော့သမရကအမျိုးအမည်နဲ့ရှိဉာဏ်ပညာလည်းကြီးမှတတိယတိလည်းရှိလို့တော့လုပ်ပေးတာပေါ့
ဟုတ်ကဲ့ဆိုတော့နောက်တစ်ခုကအခုလောလောဆယ်မှာတရားသူကြီးတွေလက်ပေးလက်ယူလှုပ်လှုပ်ဖမ်းတယ်သူတို့ကဖျက်ပြင်းတယ်တင်းချောင်းတယ်သူတို့ကြားရပြောတော့ဆရာဒါဟာတိုက်ဆိုင်မှုလည်းဖြစ်ကောင်းဖြစ်မယ်သမရအစ်စ်နဲ့နောက်ပြီးတော့ဒီဆရာတို့ရဲ့ judicial institutions တွေကလည်းပဲအဖွဲ့အစည်းတွေကလည်းပဲတကိစ္စကိုလှုပ်ရအောင်ပြုပြင်ရမယ်ဆိုပြီးတော့စပြီး initiative ယူပြီးတော့လှုပ်လာကြတယ်ဆိုတော့အခုဒီလိုနောက်ကျောင်းပြန်ပြီးတော့စီးပွားရေးကိစ္စနဲ့ပတ်သက်ပြီးတော့ပြန်ပြီးစုံစမ်းစစ်ဆေးဖော်ထုတ်မယ့်ကိစ္စနဲ့ပတ်သက်လို့ကောအနာပိုင်းကြီးကမဟုတ်ဖဲနဲ့အဲ့လိုဆရာဆိုတော့ပြောတဲ့အဖွဲ့အစည်းတွေကောစတင်ပြီးတော့လုံမှုယူပြီးတော့လှုပ်ရမယ်တဲ့အခြေအနေမရှိပါခင်ဗျာ
အဲ့ဒီရေရောကျွန်တော်ကမနေဆက်တော့ပေါ့ဗျာဟိုမြင်တွေ့နေတော့အလားလာတော့မရှိနေတဲ့ခုကဌာနဆိုင်ရာတွေကလည်းလုံရင်းလုံရင်းနဲ့တွေ့နေတယ်အများကြီးပေါ့ဗျာသူကျွန်တော်တို့နေဆက်တဲ့ဥမာမနေတဲ့မိသားကြီးအစိုးရဖွဲ့ဆိုလို့ရှိရင်ဒါတို့ပြက်ပင်းတို့တာပဲနောက်တော့ပြီးခဲ့တဲ့အစိုးရဖွဲ့ကတို့သွားခါနေပေါ့ဗျာစီဒီဝမ်ပေါက်သွားပြီးတော့လူ69ယောက်ကျော်ဟိုဒီကမြောက်များစွာပြေးသွားပြီးတော့အဲ့ဒါမျိုးတွေလုတ်သွားတာမရတဲ့မရတဲ့လူတွေပြေးထားတာဆက်အခုဆိုရင်ရှိကိုကျွန်တော်တို့မနီမှာသုံးဆန်းစစ်ဆေးနေရပြတ်တန့်ပြီးနိုင်တဲ့လူကြီးကခရာနေကိုအတုတွေနဲ့တုံတာပြီးသွားတဲ့အတွက်မျိုးတော်ဝင်ကိုယ်တိုင်စာသုံးလုံးနဲ့စစ်ဆေးနေရတဲ့အနေထားကိုကျွန်တော်တို့တွေ့ရတယ်။အဲ့တော့အဲ့ဒီဟာတော့ဒါကတော့ကောင်းတဲ့လက္ခဏာပေါ့နော်။သက်ဆိုင်ရာဌာနအဖွဲ့ကြီးပြီးပြီးလို့မပြောနိုင်ပြီနဲ့ဟိုအချို့နေရာတွေမှာတော့ဒီလိုကိစ္စတွေကိုကင်ပြယ်ဆောင်ရနေတာကိုကျွန်တော်တွေ့ရတယ်။
ဒါတော့လောင်းချိန်မိနေတဲ့မြန်မာအဂတိတက်ဖြည့်ရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့မြန်မာရေးတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုနောက်ထပ်အပတ်စဉ်ခဏတစ်ခုဖြစ်တဲ့သူယုံတရားအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်အစီအစဉ်မှာတော့မူရစေဝါတုံးဆက်မှုကြောင့်ဖြစ်လာတဲ့အခက်အခဲတွေနောက်ဆက်တွဲပြဿနာတွေရှင်းချရေးအလုံငန်းတွေအတွက်ထဲထဲဝင်ဝင်ဆောင်ရွက်နေတဲ့ဒေါ်နှင်းစီဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရပါမယ်။မန်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။တချို့ယုံကြည်မှုတွေကလည်းအချိန်နဲ့ချိန်ခါကိုလိုက်ပြီးပြောင်းလဲသွားသလိုတချို့ယုံကြည်မှုတွေကတော့အတွေ့အကြုံတွေကြောင့်ပြောင်းလဲသွားတာတွေရှိခဲ့ပါတယ်။ငယ်စဉ်ကတည်းကမပြောင်းမလဲတတမတ်သေးယုံကြည်လာတာတခုကတော့ဖျားဟောတိုင်းပါပဲ။ပြစ်စုံပံကိုတက်တက်ရှုပြီးကောင်းတာလုပ်ရင်ကောင်းတာဖြစ်မယ်ဆိုတဲ့ယုံကြည်မှုပါပဲ။ဘဝမှာဘယ်လိုအခက်အခဲတွေတွေ့ကြုံခဲ့တွေ့ကြုံခဲ့အောင်မြင်မှုတွေရခဲ့တာရှိတယ်လို့ဆုံးရှုံးမှုတွေလည်းရှိခဲ့ပေမဲ့ဒီယုံကြည်မှုကတော့တတမတ်သေးစုပ်ကင်ထားတာယနေ့အထိပါပဲ။ပထမအချက်ပြစ်စုပံကိုတက်တက်ရှုဆိုတဲ့နေရာမှာအတိတ်ကနောင်နာတွေကိုမလို့ချင်တာကိုမပိုင်တဲ့အနာဂတ်ကိုမယုံရဲတာတွေပါပါတယ်ဒီတော့ကိုပိုင်တဲ့ပြစ်စုပံကိုပဲတက်တက်ရှုရမယ်ဆိုတဲ့သဘောပေါက်လာတယ်နောင်တာကိုမလို့ချင်တဲ့အတွက်နောင်တာမရအောင်ဆိုတဲ့နေရာမှာဒုတိယအချက်ဖြစ်တဲ့ကောင်းတာလုပ်ရင်ကောင်းတာဖြစ်မယ်ဆိုတာကိုယုံကြည်လာတာပါပဲဒီတော့ဟုတ်ပြီကောင်းတာကိုလုပ်မယ်ဆိုတဲ့နေရာမှာကောင်းတာကဘာလဲမကောင်းတာကဘာလဲဆိုတာခွဲခြားသိမြင်ဖို့လိုအပ်လာပြီတခါတလေကိုယ့်အတွက်ကောင်းတိုင်းသူများအတွက်ကောင်းချင်မှကောင်းမယ်ဒါကြောင့်ကိုယ့်အတွက်လည်းကောင်းကျိုးဖြစ်စေသူများကိုလည်းထိခိုက်စေတဲ့အရာတွေကိုလုပ်ဖို့လိုတယ် Tajang Pe Yaga, Gangchin, Mgangchin Lesle, Sinchin Dong Bia, Shibu Suyin, Lila Mu Agangpo Lulaware, Learning Bo, Belu Lila Jamle, Tmaru Mimia Suyin, No, Sao Sabi Riyadisin, Shima Pipia Dore, Pipia Diyadisin, Lila Yare, Kusuyin, No, Lila Dongdasia Niari, Niajibe, Sao Tui Shide, Website Di Shide, Social Media Re Shide, Training Re Shide, Diro Ku Bao Lila Nangle, Yatlao Lila Ba, Nepiansura, Mate Chao, Aima, Koko Gole, Sanji, Gepianiame, Golo Dari, Mayela, Nang Galaya, Jude Kude, Miyoko, Bima, Lotam, Yu Mahopene, Dinit, Lotte, Ne, Lonaime, Loko, Tanang the Lot, Lotare Sui, the Changing the Niyama, Donwilamava, the Gay Queen Yare, Changama, Go Ying up, look at it, Nang Dayasiam Loro, Nga Ying up, he denied the tying. Dali Lota Kane, a Kusui Nadi Queen Yamabe, Sure Nanda Dwiri, Dwisia Jam Shido. A Nagama, Papi Mesura, Kumati de Dre, Yeni Pisupama, Kulunene Yayao, Kutanang Lau, Gangzong Lutanabu Yijibare. Eido Kana, Yoketlube, Luciari, Nyaji, Shide Tega Beha Uzabi Lutinale, Beha Gangna Sule Sure, Songchenang Zwanga, Kuye Lila Mupoma, Mutibare. Lila being a good pem hope, Mimi Bawenjing, we may be chinale, gone at load cuba. Dido, choke your mess, we know, Jamaya Yungi Adi, this band, the devil should be, gone at Louis, gone at Pimesurao, stressed Mimi Yungi Kebare, Ero, Behara Gaune, Beharam Gamusurao, Tiang, Sinsemapia Lilae, Tanai Pekka Lila Kere, Elu Lila being a good Bawenjing, a ludio, we may be the loo, Lila the Yujin Zeshi only. By Don Chin, Abbe Chin, Luso Chinu, Sinsen Mibia, Luson Bikere, A Ye, Jew Dwelebe, Guya Sinsen Mibia, Learning Brosema, Kekem Shi, Gutin Uchina, Damiao Chinari, Din Uquin, Damiao Quin Yao, Guni Mu, Mu Mu, Bebangani Yakere, Dajang, Jama Yung Ji, Dai, Lutin, Lutai Dario, Nanta Kinkin, Luson Nao, Shirin, Nabi, Jama Yabe, Yeni Yaku, Go.
ပါလုတ်တင်တယ်ပါလုတ်နိုင်တယ်ဆိုတာတခုကဆုံးစဉ်းစားပြီးလုတ်ဆောင်ခဲ့တယ်စဉ်းစက်မပြတ်လေးလိုက်ရင်ကောင်းတာတွေကိုပဲရွေးချယ်လုတ်ခဲ့တဲ့အတွက်ဘဝမှာကောင်းတာတွေပဲဖြစ်မယ်လို့လဲဆွဲဆွဲမြဲမြဲယုံကြည်ရပါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ထိတ်ခေါ်ပါစေ။အီးမေးလ်လိပ်စာ burmeseatboanews.com ကို
စာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်ဒါကတော့မူရစီဝတ်သုံးဆမှုရဲ့နောက်ဆက်တွဲပြဿနာတွေချော့ချာရေးဆောင်ရွက်ပေးနေတဲ့ဒေါ်နှင်းစီဘာကိုယုံကြည်စလဲဆိုတာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
American Soya ya Dabora Amin Abo go tin pya ba raw me khmyar
2014 khu ni July la 18 ye ni ga Amsterdam myo ga ni Kuala Lumpur myo go thwat khwa pyan tan la de MH17 Malaysia khee de rin le yin ma khee de rin ne le yin win dan su su paw 298 u lite ba twa ga da ba le yin pyan tan pi 3 na yi a cha Ukraine a she chan kaung ke ma tit cha khan lai ya da phit pi le yin paw lite ba twa tu a lo te song ga ba de အများစုက Netherlands, Malaysia နဲ့ Australia နိုင်ငံသားတွေဖြစ်ကြပါတယ်။ 2014 ခုနှစ် July လ အလယ်မှာ Ukraine နိုင်ငံနဲ့ Russia ရဲ့ကျူးကျော်မှုကြောင့် Ukraine အရှေ့တောင်ပိုင်းမှာ Ukraine နဲ့ Russia တပ်တွေကြား 3 လကျော်ကြာ တိုက်ပွဲတွေဖြစ်ခဲ့ပါတယ်။ MH17 လေယင်ပစ်ချမခံရမီ 3 ရက်အလို July လ 14 ရက်နေ့မှာ Ukraine စစ်လေယင် 2 စင်းကို Russia ဦးဆောင်တဲ့ လက်နက်ကိုင်အဖွဲ့တွေက Russia လို့လေယင်ပစ် Buk Missile နဲ့ပစ်ချခဲ့တဲ့ဖြစ်ရပ်ရှိခဲ့ပါတယ်။ Ukraine အရှေ့တောင်ပိုင်းမှာဖြတ်တန်းပြီးမပြန်ဖို့နိုင်ငံတကာလေကြောင်းပို့ဆောင်ရေးအဖွဲ့အစည်းကအစိုးရတွေကိုတတိပေးထားတာပါဒါပေမဲ့ MH17 တစ်ချခံခဲ့ရတဲ့နေရာကတော့အဲ့ဒီတတိပေးထားတဲ့နေရာမှာပါဝင်ခြင်းမရှိပါဘူး 2018 ခုနှစ် မေလ 24 ရက်နေ့မှာ Netherlands ဦးဆောင်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ကကြေညာချက်ထုတ်ပြန်ရမှာ MH17 Malaysia လေယင်ကို Russia လိုလာတဲ့ခွဲထွက်ရေးသမားတွေက Buk Missile နဲ့ပစ်ချခဲ့တာလို့အတည်ရင်းဖော်ပြထားပါတယ်။ အဲ့ဒီ Missile ဒုံးကျည်ကို Russia အနောက်ဘက်မှာရှိတဲ့ Russia စစ်တပ်ကနေ Ukraine အရှေ့ခြမ်းစီကိုတင်ပို့ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ Ukraine အရှေ့ခြမ်း Russia ပိုင်နယ်မြေတွေကနေ အဲ့ဒီ Buk Missile ကိုပစ်လွတ်ခဲ့တာပါ။ဒါကြောင့် Russia ကနေလက်နက်တွေထောက်ပံ့ခဲ့တဲ့အတွက် ဒီခြေခွဲပေါ်ရာဖြစ်ရမှာရုရှားအနေနဲ့တာဝန်ခံဖို့နယ်သာလန်နဲ့ဩစတြေးလျရူကကြိုးပမ်းနေကြတာပါဒါပေမဲ့လေသူပါဝင်ပတ်သက်မှုကိုရုရှားကဆက်လက်ပြီးငြင်းပယ်နေစေဖြစ်ပါတယ်2015ခုနှစ်ဇူလိုင်လကယူကရိန်းအရှေ့ခြမ်းမှာပစ်ချခံခဲ့ရတဲ့ MH17မလေးရှားခီးတဲ့တင်လီရင်နဲ့လိုက်ပါသွားတဲ့အရက်သားနှစ်ရာ96လုံးကြောင်းမဲ့ဖွဲ့ရာတိုက်ဆုံမှုမှာရုရှားနိုင်ငံရဲ့ပါဝင်ပတ်သက်နေတဲ့အခန်းကဏ္ဍကိုတာဝန်ယူဖို့နယ်သာလန်နဲ့ဩစတြေးလျနိုင်ငံတွေကရုရှားပေါ်တောင်းဆိုချက်ကိုအမေရိကန်ပြည်ထောင်စုကထောက်ခံကြောင်းနိုင်ငံသားဌာနပြောခွင့်ရပုဂ္ဂိုလ်ဟက်သာနူဝက်ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။မစ္စိုင်းလောင်ချာန ဒီရာကတော့ခီးတယ်တင်လီယင်ကိုပြစ်ချခဲ့တဲ့ဘတ်မီဇိုင်းလောက်ချဟာရုရှားပိုင်ဖြစ်နေပြီးခူရစ်မြို့နားမှာလေလေယင်ပြစ်ရုရှားတပ်ရင်အမှတ်50တုံးကိုနေရာချထားကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရုရှားဘက်ကနေယူကရိန်းနိုင်ငံပိုင်နဲ့တဲ့အဲ့ဒီမီဇိုင်းလောက်ချရောက်လာတာဖြစ်တယ်လို့ယူကရိန်းအရှေ့ကျန်းမှာရုရှားနဲ့တူးဦးဆောင်တဲ့လက်နက်ကိုင်ဖွ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
ဒီနေ့ကတော့ဒီလိုက်လာစက်ခွနရနေ့ကိုတင်ပြလို့ပြီးပါပြီ။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA အဘော်ပေါ်ကြောင့်ထပ်မံပြီးတော့အတိပေးအပ်ပါတယ်။VOA အမေရိကန်တန်ကနေထုတ်လွှင့်နေတဲ့ကြာတာပတိနေ့မနေ့အခုထုတ်လွှင့်နေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ့9နာရီထိလိုင်းတို့မီတာ16 19နဲ့24ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် Bio Myanmar ဘက်ရဲ့ကြာတာပတိနေမနေ့ကအစီအစဉ်ကိုဆက်လက်နားဆင်နေရတာပါ။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဦးကျော်စံတာကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ G7 ခရနိုင်ငံရဲ့လာမယ့်ထည်သည့်စီဝဲကြရင်သမ္မတဒေါ်နယ်ထရမ့်ကသူရဲ့ကွန်ဂရက်မူဝါဒနဲ့ပတ်သက်ပြီးမဟာမိတ်နိုင်ငံရဲ့ဝေဖန်မှုကြုံရမှာဖြစ်ပေမဲ့သူရဲ့မူဝါဒအတိုင်းအခိုင်အမာယက်တည်သွားမယ်လို့သမ္မတရဲ့ထိပ်တန်းစီဝဲရဲ့အကြံပေးသူကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာသူရဲ့မဟာမိတ်ဘက်တွေနဲ့ရတဲ့နိုင်ငံနဲ့ပါကွန်ဂရက်စီပွဲဖြစ်နေပြီဆိုတာကိုလည်းသမ္မတရဲ့ပြောခွင့်ရစီးပွားရေးအကြံပေးပုဂ္ဂိုလ်ကညှင်းဆန်းသွားပါတယ်။ဒါပေမဲ့လည်းအမေရိကန်ဟာသူတို့အလုပ်သမားတွေနဲ့သူတို့စက်မှုလုပ်ငန်းတွေကိုကာကွယ်ဖို့လိုအပ်တာတွေကိုတော့ဆက်လုပ်သွားမှာဖြစ်တယ်လို့ပြောကြားသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံအဂတိတိုက်ဖြည့်အထုံးမှုဟာစွန့်ရီအရင်အမြင့်မပြည့်ဝတဲ့စိန်ခေါ်မှုနဲ့ဆက်လက်ရင်ဆိုင်နေရပြီးဒီပါတဲ့အစိုးရဌာနတွေမှာအယူရှင်းကင်းမဲ့ပြီးခြားစားပျက်စီးသူတွေရှိနေတယ်လို့အာဖဂန်နစ္စတန်ပြည်နယ်တည်ဆောက်ရေးအမေရိကန်စစ်ဆေးရေးမှူးချုပ်စေဂါရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အာဖဂန်နိုင်ငံမှာအာဂရီတိုက်ဖြစ်ရေးအတွက်ဝန်ကြီးဌာန15ခုကိုဥတီပြတ်မှတ်ထားခဲ့ပေမဲ့အရေးအကြီးဆုံးဖြစ်တဲ့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနနဲ့ပတ်သက်လို့တော့ရှင်းရှင်းလင်းဖော်ပြထားခြင်းမရှိပါဘူး။အမေရိကန်ပြည်ထောင်စုဟာအာဖဂန်နစ္စတန်နိုင်ငံလုံခြုံရေးတည်ငြိမ်ရေးတို့အတွက်ဒေါ်လာ1 trillion သန်းပေါင်းတစ်သန်းနီးပါးအဆုံးပြုနေတာဖြစ်ပါတယ်။အာဖရိကတိုက်မှာအမေရိကန်အထူးကွန်မန်ဒိုတပ်ဖွဲ့အရေးအတွက်ကိုဖြတ်တောက်ဆွတ်ချမယ်ဆိုတဲ့ရာဒါချက်နဲ့ပတ်သက်ပြီးအမေရိကန်စီးရေးကြွညင်သူတွေကအမျိုးမျိုးပြောကြားနေကြပါတယ်။အာဖရိကတိုက်အတွင်းမှာလွန်ခဲ့တဲ့အောက်တိုဘာလတုန်းကအမေရိကန်စစ်သားလေးဦးချုံခိုးဆက်ဖြတ်ခံခဲ့ရပြီးနောက်ပိုင်းမှာဒီလိုပြန်လည်ရုပ်သိမ်းမဲ့အစီအစဉ်ပေါ်ထွက်လာတာဖြစ်ပါတယ်။အခုလိုအမေရိကန်တပ်သားအရေးတဲ့ဆော့ချဘုတ်အမေရိကန်ကလုပ်နေချိန်မှာတရုတ်နဲ့ရုရှားတို့ကတော့စီးရီးအရာတိုးထည့်ဖို့တိစောက်နေချိန်လည်းဖြစ်ပါရခင
်ဗျာဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဥကျော်စံသားကြီးညာတော့ခဲ့တာပါကျေးဇူးတင်ပါတယ်ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကဒေါခင်မျိုးတက်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျူနာကမ်မင်းဖြစ်ပါတယ်ညနေဘက် VOE ရဲ့6နိုင်9ရာနေ6 9နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေတင်ပြပေးမှာပါဒီလိုကိုနားဆင်ကြကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ကဘာနှက်ကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မဝေးပါ
This program has come to you from the Voice of America, Washington.